Welcome to the Voice of America in Burmese.
Mingla menek imashin. Washington Bureau of VOA American တန်ကနေ2016ခုနှစ်ဇူလိုင်လ20ရက်ဗုဒ္ဓဘုနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ 9:00 နာရီထိလိုင်းတိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
ကျမကတော့စုမြတ်ပါပါရှင်တူရကီနိုင်ငံမှာမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကူညီဖို့အမေရိကန်သမ္မတကတူရကီသမ္မတကိုကန့်သတ်ခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှ Republican Party အတွက်သမ္မတလောင်းအဖြစ်ဒေါ်နယ်ထရမ့်ကိုပါတီညီလာခံကနေရွေးချယ်လိုက်ပါပြီဒီလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစောင်းဝင်းနိုင်နဲ့ကြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်သတင်းအစီအစဉ်အပြီးမှာလည်းအမေရိကန်ပြည်ထောင်စု Ohio ပြည်နယ်မှာကျင်းပနေတဲ့ Republican Party ညီလာခံကြီးမှဒေါ်နယ်ထရမ့်ကိုပါတီရဲ့သမ္မတလောင်းအဖြစ်ရွေးချယ်လိုက်တာနဲ့ပတ်သက်လို့အသေးစိတ်တင်ပြပေးဖို့ရှိပါတယ်
။ He has the strength, the courage and will to get it done.
ဒါကတော့ Alabama တီနယ်လွှတ်တော်အမတ်ကညီလာခံမှာပြောသွားတာပါ။အတိအဆုံကိုတော့ကျမတို့ညီလာခံကို VOA ကျမတို့ရဲ့သတင်းတောက်ကိုအောင်လွင်ရောက်ရှိနေတဲ့အဲ့ဒီနေရာကနေပေးပို့ထားတာကိုအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလဲအာဇာနည်နေ့နဲ့ပတ်သက်လို့ခေါင်းဆောင်ကြီးတွေပြောကြားချက်တွေကိုလည်းကြားဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုစောဝင်းလိုင်တို့ကပြောပြပါအောင်ရှင
်။တူရကီနိုင်ငံမှာမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကူညီဖို့အမေရိကန်သမ္မတဘရက်အိုဘားမားကတူရကီသမ္မတရီချတ်တာဝစ်အာဒိုဝမ်ကိုကမ်းလှမ်းခဲ့ပါတယ်။အန်ကာရာမြို့တော်မှာအာဏာသိမ်းဖို့ကြိုးစားမှုဖြစ်ပြီး၄ရက်အကြာအင်ကာနီတို့ကသမ္မတအိုဘားမားကသမ္မတအာဒိုဝမ်စီကိုဖုန်းနဲ့ဆက်သွယ်ပြီးတော့စုံစမ်းမှုတွေအတွက်အမေရိကန်ကတင့်တော်တဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့ပြောကြားခဲ့တဲ့အကြောင်းအင်ဂျီရောကပြောပါတယ်။အာဏာသိမ်းမှုမှာပတ်သက်နေတယ်လို့တူရကီဘက်ကဆိုနေတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ကိုတရားစွဲနိုင်ဖို့အမေရိကန်ကနေတူရကီလက်ကိုလွှဲပြောင်းပေးဖို့တောင်းဆိုထားတဲ့ကိစ္စကိုလည်းသမ္မတနှစ်ယောက်ကြားဆွေးနွေးခဲ့ပါတယ်။မစ္စတာဂူလန်ကိုတူရကီလက်လွှဲပြောင်းပေးမှလားဆိုတဲ့ကိစ္စကိုအင်ဂျီရောပြောခွင့်ရသူကအသေးစိတ်မပြောပေမဲ့တူရကီအစိုးရနဲ့အမေရိကန်အစိုးရကြားဟိုးအရင်ကလေးကသဘောတူထားတဲ့သဘောတူညီချက်တွေအတိုင်းဆုံးဖြတ်ချက်ချသွားမှာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်။အာဏာသိမ်းဖို့ကြိုးစားမှုကိုသမ္မတအိုဘားမားကအပြင်းထန်ရှုံချခဲ့တယ်လို့ပဲနောက်ဆက်တွဲအရေးယူမှုတွေကိုဒီမိုကရေစီအစအုံတွေနဲ့တရားဥပဒေစိုးမိုးမှုအပေါ်ပြည်သူတွေရဲ့ယုံကြည်မှုမပြတ်အောင်လုပ်ဖို့အတွက်လဲတူရကီသမ္မတကိုတိုက်တွန်းခဲ့တယ်လို့အင်ဂျီရောကဆိုပါတယ်။မအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနဲ့ဆက်နွယ်ပြီးတော့တူရကီမှာဖမ်းဆီးအရေးယူမှုတွေကိုလည်းအင်္ဂါနေ့မှာဆက်ပြီးတော့လုပ်ခဲ့ပါတယ်။နိုင်ငံတော်ဝန်ဆရာဆရာမပေါင်း 15,200 ကိုအလုကဖြုတ်ခဲ့တယ်လို့ပြည်ထရေးဝန်ကြီးဌာနဝန်ထမ်း 6,000 နီးပါးနဲ့ဗန္ဓာရေးဌာနက 1,500 အပြင်တခြားဝန်ကြီးဌာနတွေကလည်းဝန်ထမ်းရာခိုင်နှုန်းကိုဖြုတ်ပစ်ခဲ့တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။လက်ရှိအမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့မစ္စတာဂူလန်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုလည်းအမေရိကန်အစိုးရစီကိုတူရကီအစိုးရကပေးပို့ခဲ့ပါတယ်။အာဏာသိမ်းမှုနောက်ဆက်တွဲအမြောက်အများဖမ်းဆီးမှုတွေလုပ်နေတာနဲ့ပတ်သက်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးဆရာမဟာမင်းကြီးဇာယီရာဒစ်အယ်ဟူဆင်ကစိုးရိမ်ကြောင်းပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ကလီဖလန်မြို့မှာကျင်းပနေတဲ့ Republican Party ညီလာခံဒုတိယနေ့ဖြစ်တဲ့အင်္ဂါနေ့မှာတော့အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာသထေးကြီးဒေါ်နယ်ထရမ့်ကို2016ခုနှစ်အတွက်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ဒေသစံတော်ချိန်ည9:10မိနစ်ကမဲပေးရွေးချယ်လိုက်ကြပြီဖြစ်ပါတယ်။ညီလာခံကုန်တက်လာကြတဲ့ပြည်내အသီးသီးကပါတီကိုယ်စားလှယ်တွေကပြည်내တစ်ခုချင်းစီလိုက်အတန်နဲ့ရွေးချယ်တင်မြှောက်လိုက်ကြတာဖြစ်ပါတယ်။ညီလာခံဒုတိယနေ့မှာတော့အမေရိကန်စီးပွားရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးဟောပြောကြမှာဖြစ်ပါတယ်။ညပိုင်းမှာဒေါ်နယ်ထရမ့်ရဲ့သမီးဖြစ်သူတီဖနီထရမ့်နဲ့တားဖြစ်သူဒေါ်နယ်ထရမ့်ဂျူနီယာတို့ကသူတို့ဖခင်သမရဖြစ်တဲ့ကြောင်းပြောကြဖို့ရှိပြီးပါတီရင်းကတခြားအထင်ကြီးပုဂ္ဂိုလ်တွေဖြစ်တဲ့လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်အပါအဝင်သမရကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့ကြတဲ့အနျူဂျာစီပြည်နယ်အုပ်ချုပ်ရေးမှူးခရစ်ခရစ်စတီနဲ့ဘန်ကာဆင်တို့လည်းစကားပြောကြဖို့ရှိပါတယ်။တချင်က Reality ရုပ်မြင်သံကြားအစီအစဉ်မှာပါဝင်သေးဆောင်ခဲ့တဲ့အသက်80အရွယ်ရှိသူထရမ့်ဟာအမေရိကန်နိုင်ငံရေးစီမင်းပြော်ကိုမမျှော်လင့်မဲရောက်ရှိလာခဲ့တာဖြစ်ပြီးအင်္ဂါနေ့ညကပြုလုပ်တဲ့ရွေးချယ်မှုတွေပြီးဆုံးသွားပြီဖြစ်တဲ့အတွက်နိုဝင်ဘာလမှာပါတီကိုကိုစားပြုပြီးသမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်နိုင်တော့မှာဖြစ်ပါတယ်။ထရမ့်ဟာ၈နှစ်ဇန်နဝါရီလမှာယာဒုကနေအနားယူတော့မဲ့သမ္မတဘရက်အိုဘားမားရဲ့နေရာကိုအစားထိုးတာဝန်ထမ်းဆောင်နိုင်ရေးအတွက်ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်လာမဲ့ဟီလာရီကလင်တန်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုဒါလက်စ်ပြည်နယ်နဲ့လူအီဇီယားနားပြည်နယ်တွေမှာရဲအယားရှိတွေအပေါ်ချောင်းမြောင်းပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက် သူတမရတက်တန်းကျန်တဲ့အချိန်အတွင်းမှာရဲတပ်ဖွဲ့ဝင်တွေရဲ့လုံခြုံရေးကိုအတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့တမရဘရက်အိုဘားမားကအာမခံခဲ့ပါတယ်။အမိမြေလုံခြုံရေးဝန်ကြီးဂျေးဂျွန်ဆန်၊ရှေ့နေချုပ်လော်ရတာလင့်နဲ့ FBI ညွှန်ကြားရေးမှူးဂျိမ်းစ်ကော်မီတို့နဲ့တမရတို့အင်္ဂါနေ့နှောင်းပိုင်းတုန်းကအင်ဂျီရောမှာတွေ့ဆုံခဲ့ကြပါတယ်။ပြည်သူတွေကိုကာကွယ်နေတဲ့အရာရှိတွေကိုအကာအကွယ်ပေးဖို့နဲ့သူတို့တာဝန်ထမ်းဆောင်နိုင်ဖို့လိုအပ်တဲ့အထောက်အပံ့တွေအပြည့်အစုံရှိဖို့လိုအပ်တဲ့အကြောင်းနဲ့ရဲတပ်ဖွဲ့ဝင်တွေနဲ့သူတို့အကာအကွယ်ပေးနေတဲ့လူမှုအတိုင်းအဝိုင်းကြားယုံကြည်မှုတည်ဆောက်ဖို့လိုအပ်ကြောင်းတွေကိုတမရကပြောကြားခဲ့ပါတယ်။ဇူလိုင်လ18ရက်နေ့နေစွဲနဲ့ရဲတပ်ဖွဲ့ဝင်တွေကိုတမရကအိတ်ဖွင့်ပေးစာရေးသားခဲ့တာမှလည်းတင်တော့နဲ့အတူတနိုင်ငံလုံးဝန်ရွယ်ပူဆွေးနေကြပါတယ်။ရဲရီအပေါ်တိုက်ခိုက်မှုမှန်သမျှဟာဘလို့အကြောင်းပြချက်မျိုးနဲ့မှလက်မခံနိုင်တဲ့အမေရိကန်အားလုံးအပေါ်တိုက်ခိုက်မှုဖြစ်တယ်လို့သမရကပြောကြားခဲ့ပါတယ်။ခက်ခဲတဲ့အချိန်တွေကိုအတူချော်ဖြတ်သွားမယ်လို့လည်းသမရကရေးသားပါတယ်။အမေရိကန်ကိုသွေးခွဲဖို့စ조사သူတွေဘက်ကအနိုင်မရအောင်လို့လူမှုအတိုင်းဝိုင်းအားလုံးကအတူတွဲတွန်းလှန်ကြပါလို့လည်းသမရကတိုက်တွန်းထားပါတယ်။သမရကအိတ်ဖွင့်ပေးစာရေးသားပြီးတော့ရဲတပ်ဖွဲ့ဝင်တွေကိုအားပေးခဲ့တဲ့အပေါ်အမျိုးသားရဲတပ်ဖွဲ့အကြီးအကဲ Chuck Canterbury ကကျေးဇူးတင်တယ်လို့ဆိုပြီးရဲတပ်ဖွဲ့ဝင်တွေဟာပြည်သူတွေကိုကာကွယ်တဲ့တာဝန်ယူရသူတွေဖြစ်တဲ့အတိုင်းဒီတာဝန်ကိုဆက်လက်ထမ်းဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်
။အဖွဲ့ဝင်28နိုင်ငံရှိတဲ့ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ပြီးသွားပြီးတဲ့နောက်မှာဗြိတိန်နဲ့ရော EU နဲ့ပါအားကောင်းတဲ့မဟာမိတ်တွေအဖြစ်တည်ရှိရေးအတွက်အမေရိကန်ပြည်ထောင်စုကစ조사လုပ်ဆောင်သွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အင်အားတောင့်တင်းတဲ့ဗြိတိန်နိုင်ငံအပေါ်အမေရိကန်ပြည်ထောင်စုအနေနဲ့မိခိုအားထားနေရကြောင်းဗြိတိန်နိုင်ငံလန်ဒန်မြို့မှာဗြိတိရှ်နိုင်ငံသားရေးဝန်ကြီးအသစ်ဘော်ရစ်ဂျွန်ဆန်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးကယ်ရီကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဗြိတိန်နှုတ်ထွက်ရေးလုပ်ငန်းစဉ်တွေအတတ်နိုင်ဆုံးအဆင့်ပြေချောမွေ့စေရေးနဲ့ EU နဲ့ဗြိတိန်ကြားကအမြင့်မားဆုံးပေါင်းစည်းရေးနဲ့ပူးပေါင်းဆောင်ရွက်မှုဖြစ်လာစေရေးတို့အတွက်ထောက်ခံအားပေးနေသလိုအတတ်နိုင်ဆုံးကူညီဆောင်ရွက်ပေးသွားမှာဖြစ်ကြောင်းလည်းဝန်ကြီးကယ်ရီကပြောပါတယ်။ဝန်ကြီးကယ်ရီဟာလန်ဒန်မြို့မှာရှိနေစဉ်အတွင်း IS အစ္စလာမစ်စစ်သွေးကြောအဖွဲ့အင်အားကောင်းလာရေးနဲ့ကမ္ဘာ့သမိုင်းမှာအဆိုးအဝါဆုံးဒုက္ခတဲ့ပဋိပက္ခဖြစ်ပေါ်စေခဲ့တဲ့စီးရီးယားနိုင်ငံက9နှစ်ကြာပြည်တွင်းစစ်ကိစ္စကိုဗြိတိရှ်နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန် EU ကိုယ်စားလှယ်တို့နဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။
UAE American တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။အင်္ဂါနေ့ကကြာရောက်တဲ့69နှစ်ပြည့်အာဇာနီနေ့ကိုမြန်မာနိုင်ငံတဝက်မှခန့်ခန့်နနာကျင်းပခဲ့ကြပါတယ်။ရန်ကုန်အာဇာနီပြိမ္ပံမှာကျင်းပတဲ့နိုင်ငံတော်အခမ်းအနားကိုဒေါအောင်ဆန်းစုကြည်ကဗိုလ်ချုပ်အောင်ဆန်းရဲ့တမိအဖြစ်တင်မကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပါတက်ရောက်ခဲ့ပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းဆယ်စုနှစ်ပေါင်းများစွာအတွင်းကာကွယ်ရေးဦးစီးချုပ်တယောက်အနေနဲ့အာဇာနီနေ့အခမ်းအနားကိုပထမဆုံးအကြိမ်တက်ရောက်ပါတယ်။မြန်မာနိုင်ငံမှာဗိုလ်ချုပ်နေဝင်အစိုးရလက်ထက်ကဆလို့နောက်ပိုင်းစစ်အစိုးရဆက်ဆက်လက်ထက်မှာဗိုလ်ချုပ်အောင်ဆန်းရဲ့အခမ်းကဏ္ဍကိုမှိမ့်မင်အောင်လှုပ်ခဲကြတဲ့အပြင်အာဇာနည်ကောင်းဆောင်ကြီးတွေရဲ့အရေးပါမှုကိုလည်းတိတ်ပြီးတော့ရှေ့တန်းမတင်ခဲ့ပါဘူးဗိုလ်ချုပ်အောင်ဆန်းရဲ့တမီဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအစိုးရလက်ထက်မှာပထမဆုံးအကြိမ်အာဇာနည်နေ့အခမ်းအနားတွေကိုကြီးကြီးကျယ်ကျယ်ကျင်းပခဲ့တာပါတမရဦးထင်ကျော်နဲ့ဇနီးတို့ကလည်းအသက်ဆုံးခဲ့ကြတဲ့အာဇာနည်ကောင်းဆောင်ကြီးတွေကိုနေပြည်တော်မှာရည်စူးပြီးတော့ဆွန့်ကပ်လှူခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့ရန်ကုန်တက္ကသိုလ်ဧည့်သာလက်နေအိမ်မှာလဲဗိုလ်ချုပ်အောင်ဆန်းနဲ့အတူကြာဆုံးသွားခဲ့တဲ့အာဇာနည်ကောင်းဆောင်ကြီးတွေကိုရည်စူးဆွန့်ကပ်ပွဲအောက်မေ့ပွဲရာဘာသာပေါင်းစုံဆုတောင်းဝေးပြုပွဲတွေကိုလုပ်ခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနည်ကောင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့10နာရီ38မိနစ်မှာလဲမြမအတန်ကအုပ်အော်တန်ပေးခဲ့တယ်လို့လက်နေရအနှံ့မှာလဲမော်တော်ကားတွေကဟွန်ဒီစက်ရုံတွေကအုပ်အော်ဆွဲပြီးတော့ငြိမ်သက်ဂုဏ်ပြုခဲ့ကြပါတယ်။အာဇာနည်ကောင်းဆောင်ကြီးတွေကိုလှုပ်ကြံခံခဲ့ရတဲ့ဒီအတွင်းဝင်များရုံးဟောင်းနေရာကိုလည်းအများပြည်သူတွေဝင်ရောက်ကြည့်ရှုနိုင်တယ်လို့ဗိုလ်ချုပ်ပြတိုက်ကိုလည်းလာရောက်ကြည့်ရှုသူတွေအထူးများပြခဲ့ပါတယ်ရှင်
။အမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာသားမကြီးအဖြစ်နိုင်ငံရေးဝန်ကြီးဌာနအများရန်အတွင်းဝင်လည်းဖြစ်အာဆီယံရေးရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးအောင်လင်းကိုခန့်အပ်လိုက်တဲ့အပေါ်အမေရိကန်တန်ယုံကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံရေးဝန်ကြီးဌာနကဇူလိုင်လ18ရက်နေ့တုန်းကခန့်အပ်ကြောင်းကြေညာခဲ့တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်တာဂုံယူကြောင်းနဲ့သမ္မတကြီးဖြစ်လာမဲ့ဦးအောင်လင်းနဲ့အတူဆက်လက်ပူးပေါင်းဆောင်ရွက်သွားဖို့မျှော်လင့်ထားကြောင်းရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံရဲ့ Facebook လူမှုကွန်ရက်ပေါ်မှာဖော်ပြထားပါတယ်။ဦးအောင်လင်းဟာနိုင်ငံသားရေးဝန်ကြီးဌာနမှဒုတိယလက်ထောက်ညွှန်ကြားရေးမှူးတာဝန်နဲ့1983ခုနှစ်မှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ။အဲဒီနောက်ဟောင်ကောင်၊တောင်အာဖရိကနဲ့နယူးယောက်မြို့တွေကမြန်မာတန်ယုံတွေမှာတန်အရာရှိအနေနဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။
Direct from Washington, America VOA
ပုတ်တပူးနေနေခင်သတင်းစီစဉ်ကိုမဆုမြတ်မုံနဲ့ကိုဇော်ဝင်းလိုက်တို့ကတင်ဆက်ခဲ့တာပါရှင်အခုတော့ Ohio ပြည်နယ်Cleveland မှာကျင်းပနေတဲ့ Republican Party ညီလာခံအကြောင်းကိုကျွန်တော်တို့တင်ပြမှာပါ။အဲ့ဒီကိုကျွန်တော်တို့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်လင်းဦးကလည်းရောက်ရှိနေတာပါ။အဲ့ဒီကနေသူကတိုက်ရိုက်သတင်းပို့မှာဆိုတော့ကျွန်မကိုအောင်လင်းဦးကိုအခုညီလာခံကျင်းပနေတဲ့နောက်ဆုံးအခြေအနေပတ်သက်ပြီးဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ကိုအောင်လင်းဦးရေအခုညီလာခံဒုတိယနေ့ကစပြီဆိုတော့ဒီနေ့ဘာတွေထူးထူးခြားခြားအစီအစဉ်တွေရှိသလဲဆိုတာကိုအရင်ဆုံးရှင်းပြပေးပါလားရှင်
။ Okay, ဒီနေ့အစီအစဉ်ကတော့ဒီ Republican Party ရဲ့ဒေါ်လာလောက်ရှိဖို့တရားလာရှိနေတဲ့ Donald Trump နဲ့ဒီပေါ်သူကမှအခြေစုပ်ပြထားတဲ့ Indian Party နဲ့အချွေမှုဒီ Mike Pence တို့တရားဝင်ရွေးချယ်တင်ပြဖို့သူတို့ရည်ရွယ်ထားကြတာပါ။အဲဘာမှပြင်းနေတဲ့ထပ်တော်မှ Jet Session ကလည်းအခမ်းအနားဆက်မှာပဲ Donald Trump ကိုဒေါ်လာလောက်ဖြစ်နေစုပ်ပြလိုက်ကြပါ
။ He and the American people share a common goal and together We will make America great again.
American people are not going to be able to do this. They are not going to be able to do this. American people are not going to be able to do this. American people are not going to be able to do this. They are not going to be able to do this. New York City is going to be Chris Collins. They are not going to be able to do this. They are not going to be able to do this. They are not going to be able to make America work again. အမေရိကန်တို့ဒီကြောပြန်ပြန်ပြီးတော့ဥမော်လာပြန်လဲရပ်နိုင်အောင်လုပ်ရမယ့်ကိစ္စတွေအထူးသဖြင့်ဒီစီဝိုင်းကိစ္စတွေပါမှာဆိုတော့ဒီဒါလေးကိုစီဝိုင်းနိုင်ငံရေးခေါင်းဆောင်တွေကပြောကြဆွေးနွေးဖို့စီစဉ်ထားပါခင်ဗျာ
ဟုတ်ကဲ့အဲ့တော့သမ္မတလောင်းကဒေါ်နယ်ထရန့်ဖြစ်ဖို့တရားတလောက်ပေါ့နော်အခုသူတို့ဟိုရွေးချယ်နေကြပြီဆိုတော့အခုဒုသမ္မတလောင်းအမည်တင်သွင်းရွေးချယ်မဲ့အခြေအနေရောဘယ်လိုရှိပါလဲရှင
်ဟုတ်ကဲ့ဒီကစားတော့ဒီပထမဟိုသမ္မတသမားရွေးချယ်ပွဲကိုဟိုဘလို့ဆုံးသက်မလဲဆိုတဲ့ပုံမှာမူတည်ပါရအခုလက်တလုံးမှာတော့ဒါနဲ့ပတ်သက်လို့ကိုယ်စားလှယ်ရဲ့ဟိုထောက်ခံမှုမဲရည်တွက်တွေကိုသူမဲခွက်ပြီးဆုံးဖြတ်နေဆဲဖြစ်ပါတယ်အဲ့တော့ဒီမဲရည်မဲခွက်ပြီးသွားလို့ဟိုသမားချင်းနဲ့ဆိုတဲ့ဆောင်ကိုတည်ပြုနိုင်ပြီတရားဝင်တင်မြောက်ပြီဆိုလို့ရှိရင်တော့သူ့သမားတင်မြောက်တဲ့လုပ်ငန်းစဉ်လည်းသူဆက်လုပ်သွားကြမှာဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီအဆင့်ပြီးသွားလို့ရှိရင်ဒီနေ့ဒုတိယနေ့ညီလာခံမှာဘယ်သူတွေစကားပြောဖို့ရှိပါလဲရှင်
ဒီညီလာခံဒီဒုတိယနေ့မှာတော့ဒီပါတီထိပ်ချမ်းကောင်းဆောင်တွေဟိုလဲဆက်ပြီးစကားပြောကြမှာပါဒီအခမ်းအနားဖွင့်ပွဲမှာကိုပဲဒီမှာဒေါက်တာဆောင်ဒီရင်တော့ဒီထောက်ခံမှုဒီကိုတွန်းဆုံနေတဲ့ဒီအောက်လူတော်ဟိုတာပေါ်ရန်ကိုပဲလဲစကားပြောတာရှိပါတယ်နောက်ဟိုထင်းထင်းရှားရှားကောင်းဆောင်တွေရဲ့ဆိုလို့ရှိရင်တော့ဒီထက်လက်ကလူများစုကောင်းဆောင်ဒီမစ်ချ်မကွန်နယ်လည်းဝင်ပြောဖို့ရှိပါတယ်နောက်ပြီးတော့ဒီရီပပလီကန်သမ္မတလောင်းဖြစ်တဲ့ရှင်ပြန်ရဲ့နေရာမှာဒီစောစောခါစောစောပဲဖတ်သွားကြတဲ့ဒီခွဲဆက်ရှောင်းဝင်ဂျင်ကာဆင်နောက်ပြီးတော့Nature City နဲ့အချို့မျိုး Chris Cecilio လည်းပါကြပါလိမ့်မယ်။နောက်သူတို့ကတော့ဒီအထူးဖြင့်ဒီ Fan Party ဒုက္ခအဖြစ်ရင်းနိုင်နေဆိုပြီးအစိုးရမှထင်ကြီးပြခံရတဲ့ဒီ Nature City နဲ့အချို့မျိုး Chris Cecilio တို့ဒီ Fan ကိုခိုင်းမှထောက်ခံပြီးတော့စကားပြောလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်။နောက်ပြီးတော့ဒီနေ့ပွဲမှာလည်းဒီစီးပွားရေးလောကပြင်ရှားတဲ့သူတွေစကားပြောဖို့ရှိသလိုဒီ Fan သားဒီ Fan Junior နောက်ပြီးသူတို့ဖြစ်တဲ့ Tiffany တို့လည်းပဲသူ့ Facebook ကနေပြီးမမမမရက်ပြီးတော့စကားပြောလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျ။အ
ဲ့တော့မနေ့တုန်းကတော့ညီလာခံထဲမှာတော်တော်လေးအခြေတင်ဖြစ်ခဲ့ကြတော့ဒီနေ့ဒီသမ္မတလောင်းသူတို့မဲပေးရွေးချယ်တဲ့အခါမှာရောအဲ့လိုအလားတူပြဿနာတွေကြုံရနိုင်သလားရှင်
။ဟိုအဓိကဟိုအခြေတင်ဖြစ်ရတဲ့ဟိုကိစ္စတော့ဒီဖန်ကိုတရားဝင်သမ္မတလောင်းဟိုဖြစ်လာမဲ့ကိစ္စဖြစ်နေရောအခုတကယ်လို့ဒါတရားဝင်တင်မြောက်လိုက်ပြီဆိုလို့ရှိရင်ကိုတင်မြောက်ပြီးသွားပြီဆိုတော့ဒီပါတီဝင်မှာအတက်ခံလုပ်နေတဲ့ကိစ္စတွေကတော့ရှင်းသွားမှာပါ။ဒီအစိုးရမှာတော့ဒီမနေ့တုန်းကဒီနေ့ချိုးအပ်ဆိုပြီးကိုယ်စားလေးဆိုပြီးတို့ပေါ့လေဒီကမ္ဘာလောင်းကြီးရွေးချယ်လုပ်ငန်းတွေပြန်ဆောက်တောင်းဆိုခဲ့ကြတဲ့ကိုယ်စားလေးကတော့ဟိုထပ်ပြီးတော့အတိုက်ခံလုပ်နိုင်နေဆိုပြီးတော့အစောပိုင်းမှာညွှန်လင်းခဲ့ရတယ်လည်းရှိပါတယ်ဆိုတော့ဒီပါတီတွေမှာဟိုကုလိုမျိုးပေါ့လေသူဘယ်နဲ့ဆောင်ကမ္ဘာလောင်းကြီးရွေးတဲ့ကိစ္စပြည့်ပြတ်သွားမယ်ဆိုရင်တော့ဒီပြည်ပဒီမိုကရက်တစ်ပါတီနဲ့ရှင်းဖို့ကိစ္စကိုပဲအာပါတီအနေနဲ့အားလုံးဆိုက်ကြရအောင်မယ်ခြေနေမျိုးပါ
ဟုတ်ကဲ့အဲ့တော့မနေ့ပြန်ဒီတတိယမြောက်နေ့ကျင်းပတဲ့အခါမှာရောဟိုထူးထူးခြားခြားဗားရီများရှိနိုင်မလဲရှင
်ဟုတ်ကဲ့ဟိုတတိယမြောက်နေ့မှာရောအခုဟိုသူနဲ့ဒီပြင်းထန်တဲ့ဒီရွေးကောက်ပွဲကော်လာရောအချို့ရွေးကောက်ပွဲကာလမှာရောအပြင်းထန်ခြံခဲ့ကြတဲ့ဟိုပြန်ပြက်တွေအားလည်းပဲကိုယ်လည်းလာရောက်ပြီးစကားပြောကြမှာဆိုတော့သူချင်းပေါ့လေဒီဟိုဖော်ရတီမဲ့ထက်လွတ်တော်မှာမကူဘူးနောက်ကဒီတက်ဆက်ပြည်နယ်ထက်လွတ်တော်မှာတက်ခွတ်တော်ကလည်းဟိုအဓိကမင်းကုန်းပြောကြမဲ့ပုံကိုရဲမှာပါမယ်ဆိုတော့သူတို့နဲ့ဘယ်လောက်ထိစိတ်ဆက်ဟိုဒီလည်းမရအောင်လုပ်နိုင်မလဲဘလောက်ဒီပြည်ရဲ့ရေးကိုဟိုရှေ့ရှုနိုင်မလဲဆိုတော့တော့နှစ်ဖန်ညီလာခံတတိယနေ့မှာတော့ပို့ပြီးတော့စိတ်ဝင်စားကြအောင်ပဲ ိစ္စရယ်အဲ့ဒီစားရယ်ဒီဖြစ်နေမယ်ဖြစ်ပါတယ
်ကျေးဇူးပါကိုအောင်လွင်ဦးရေဒါကတော့ Republican Party ညီလာခံကျင်းပနေတဲ့နေရာကိုကိုယ်တိုင်ရောက်ရှိနေတဲ့ကိုအောင်လွင်ဦးကနောက်ဆုံးအခြေအနေသတင်းတွေကိုပေးပို့နေတာပါဒီကနေ့ညနေခင်းနဲ့ညပိုင်း VOE မြန်မာပိုင်းအစီအစဉ်ဒီမှာလဲဆက်လက်တင်ပြမှာမို့သရရှင်ဒီစောင့်မျှော်နားဆင်ကြပါရှင်။မနေ့ကဒီပါတီနီလာကန်ဖွင့်ပွဲနေ့မှာပါတီသမ္မတလောင်းဒေါ်နယ်ထရမ့်ရဲ့ဇနီးမယ်လာနီယာထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းအပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေတာပါ။လွန်ခဲ့တဲ့ရှင်းနှစ်ကဒီမိုကရက်တစ်ပါတီညီလာခံမှာသမ္မတလောင်းဘရက်အိုဘားမားရဲ့ဇနီးမီရှယ်အိုဘားမားပြောကြားခဲ့တဲ့မိန့်ခွန်းနဲ့တိတ်ကိုဆင်တူနေတယ်လို့လည်းထောက်ပြနေကြပါတယ်။အပြည့်စုံကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါရှင်
။ Republican Party ညီလာခံကို Ohio ပြည်နယ် Cleveland မြို့မှာအင်္ဂါနေ့ကဒုတိယနေ့အဖြစ်နဲ့ဆက်ပြီးတော့ကျင်းပနေပါတယ်။ညီလာခံစတင်ကျင်းပတဲ့တနင်္လာနေ့ကတော့ပါတီအတွက်သမ္မတလောင်း Donald Trump ကပါတီညီလာခံမှာမိန့်ခွန်းပြောမဲ့သူ့ရဲ့ဇနီးကိုမိတ်ဆက်ပြီးတော့စင်ပေါ်ခေါ်ခဲ့ပါတယ်။ဥရောပအလဲပိုင်းစလိုဗင်းနီးယားနိုင်ငံကနေအမေရိကန်မှာလာရောက်အခြေချနေထိုင်သူမလာနီယာထရမ့်ကသူ့ရဲ့ခင်ပွန်းဒေါ်နယ်ထရမ့်ကိုထူးခြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့ပြောကြားခဲ့ပြီးအမေရိကန်ပြည်ထောင်စုကိုအပြောင်းအလဲတွေဖြစ်အောင်လုပ်နိုင်မဲ့တဦးတည်းသောသူလို့မိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။မလာနီယာထရမ့်ပြောကြားခဲ့တဲ့မိန့်ခွန်းတွေဟာ2008ခုနှစ်တုန်းကဒီမိုကရက်တစ်ပါတီညီလာခံမှာအဲ့ဒီတုန်းကသမ္မတလောင်းဖြစ်တဲ့ဘရက်အိုဘားမားရဲ့ဇနီးမစ်ရှယ်အိုဘားမားကသူ့ခင်မွန်းကိုချီးကျူးပြောကြားခဲ့တဲ့တွေနဲ့တိတ်ကိုတူးနေတဲ့အတွက်ဝေဖန်သုံးသပ်မှုတွေထွက်ပေါ်နေပါတယ်
။ Because we want our children in this nation to know that the only limit to your achievements is the strength of your dream.
နောင်မျိုးဆက်ပေါင်းများစွာတူယူနိုင်မဲ့သင်ခန်းစာမျိုးခြံထားရဖို့လိုပါတယ်။ကိုစိတ်ကူအိမ်မက်တွေကဘလောက်ခိုင်မာတယ်လဲအိမ်မက်အတိုင်းဖြစ်အောင်ဘလောက်စ조사လုပ်ချင်တယ်လဲဆိုတာကသာကို့အောင်မြင်မှုအတွက်တခုတည်းသောကန့်သတ်မှုဖြစ်တယ်ဆိုတာကိုဒီနိုင်ငံကကလေးတွေကိုကျမတို့သိစေချင်လို့ဖြစ်ပါတယ
်အဲ့ဒါကတင်းလာနေညာတော့ကမလာနီယာထရမ့်က Republican Party ညီလာခံမှာမိန့်ခွန်းပြောသွားတာပါလွန်ခဲ့တဲ့ရှစ်နှစ်တုန်းက Democratic Party ညီလာခံမှာ Michelle Obama ပြောခဲ့တာတွေကိုလည်းနားဆင်ကြည့်ပါဦ
း We want our children and all children in this nationto know that the only limit to the height of your achievements is the reach of your dreams and your
ဒီစံတန်မိုးရီနဲ့အညီဘဝကိုတိဆောက်ထားတဲ့ဘရက်နဲ့ကျမတို့ဟာနောင်မျိုးဆက်တွေအတွက်ဒီတန်မိုးရီကိုလက်ဆင့်ကမ်းသွားမှာဖြစ်ပါတယ်။ဘာလို့လဲဆိုတော့ကျမတို့ရဲ့ကလေးတွေကိုရောအမေရိကန်ပြည်ထောင်စုကကလေးအားလုံးကိုပါသိစေချင်တာကကိုယ့်ရဲ့အောင်မြင်မှုအတိုင်းအတာကိုကန့်သတ်ထားတာဟာကိုယ့်အိမ်မက်တွေဖြစ်လာနိုင်အောင်လက်တွေ့ဆောင်ရွက်မှုနဲ့ဘလောက်စ조사လုပ်ချင်စိတ်ရှိတယ်လဲဆိုတာပဲဖြစ်တယ်ဆိုတာပါပဲ
အခုလိုမျိုးသူတို့နှစ်ယောက်ပြောတဲ့မိန့်ခွန်းနှစ်ခုတော်တော်လေးဆင်တူနေလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာထရမ့်မဲဆွယ်စီယုံရဲ့အဖွဲ့ဥက္ကဋ္ဌပေါ်မန်နဖော့ဒ်ကတော့မလာနီယာထရမ့်ဘက်ကနေအခုလိုမျိုးကာကွယ်ပြောကြားခဲ့ပါတယ
် These are themes that are personal to her but they're personal to a lot of people depending on the stories of their lives obviously Michelle Obama feels very
သူအဓိကပြောခဲ့တာတွေကသူ့ရဲ့ခံယူချက်တွေဖြစ်ပါတယ်အဲ့ဒီချက်တွေကသူတို့ဖျက်ဆီးခဲ့တဲ့ဘဝအခြေအနေပေါ်အခြေခံပြီးတော့တခြားသူအများကြီးရဲ့ခံယူချက်နဲ့လည်းတူနိုင်ပါတယ်။မစ္စယ်အိုဘားမားကသူ့မိသားစုနဲ့ပတ်သက်လို့ထားတဲ့စိတ်ကူးယူဆချက်တွေကတိတ်ကိုတူနေတာကတော့ငြင်းလို့မရပါဘူး။မလာနီယာပြောခဲ့တဲ့မိန့်ခွန်းထဲမှာပြောသမျှဟာသူ့စိတ်ထဲမှာရှိတဲ့အတိုင်းပြောတာလို့ကျွန်တော်တို့ယုံကြည်ပါတယ်။သူ့ခံယူချက်ကိုထင်ရှားတဲ့အတုံးလုံးနေမှုကတိကောက်မဖြစ်ပါဘူးလို့လည်းမလာနီယာကပြောပါတယ်။သူပြောတဲ့စကားတွေကိုလူတွေအာယုံဆက်ကြမယ်ဆိုတာသူသိပါတယ်။သူအဓိကပြည့်ကျင်တဲ့သတင်းစကားကိုအမေရိကန်လေဘက်ကလည်းတကယ်လဲအာယုံဆက်ကြပါတယ်။ခင်ဗျားတို့ကပဲသူပြည့်ကျင်တဲ့အဓိကအကြောင်းချက်ကိုလိုရာဆွဲပြီးတော့မူရင်းအနှစ်သာရပြောင်းအောင်လုပ်ဖို့ကြိုးစားနေကြတာပါ။
တုံးသက်သူတွေဘက်ကတော့မိန်ကွန်းနှစ်ခုတိတ်ကိုဆင်တူနေတာကိုလှစ်လျူရှုဖို့ခက်တယ်လို့ပြောနေကြပါတယ်။ Republican Party ညီလာခံဒုတိယနေ့ဖြစ်တဲ့အင်္ဂါနေ့မှာတော့ Donald Trump ရဲ့သားသမီးနှစ်ယောက်ဖြစ်ကြတဲ့ Tiffany နဲ့ Donald Jr. Trump တို့အပြင် Republican Party မှာအထင်ရှားဆုံးပုဂ္ဂိုလ်တစ်ယောက်ဖြစ်တဲ့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan နဲ့တမ်ပရာလောင်းဖြစ်ရေးအစပိုင်းကဝင်ပြီးတော့ရှင်ပြိုင်ခဲ့ကြတဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူး Chris Christie တခါအုံနောက်နဲ့အာယုံကျော်ခွဲစိတ်ဆရာဝန် Ben Carson တို့ကမိန့်ခွန်းတွေပြောကြားကြပါတယ်။တစ်ချိန်က Model လုပ်ခဲ့သူ Slovene သူမျိုးအသက်46နှစ်အရွယ် Melania Trump ဟာ Donald Trump ရဲ့တတိယမြောက်ဇနီးဖြစ်ပြီး2005ခုနှစ်မှာလက်ထပ်ထိမ်းမြှားခဲ့ကြတာဖြစ်ပါတယ်ရှင်။
မဆုမြမပြောပြသွားတာပါရှင်ဗုဒ္ဓဘုရားအနေနဲ့ခင်ဗျာမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါအခုတော့အင်္ဂါနေ့ကကြာရောက်ခဲ့တဲ့အာဇာနည်နေ့အထိမ်းအမှတ်နဲ့ပတ်သက်လို့တက်မတော်နဲ့နိုင်ငံတော်အကြီးအကဲတွေအာဏာရပါတီအကြီးအကဲတွေဘာတွေပြောကြားခဲ့တယ်လဲဆိုတာကိုတင်ပြမှာပါနိုင်ငံအကျိုးအတွက်အားလုံးညီညီညွတ်ညွတ်နဲ့လုတ်ကင်တင်ကြောင်း
နှစ်ပေါင်း40ကျော်အတွင်းပထမဆုံးချိန်တက်မတော်ကာကွယ်ဦးစီးချုပ်အနေနဲ့69နှစ်မြောက်အာဇာနည်နေ့ခန္ဓာကိုယ်တက်ရောက်လာတဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကအခုလိုပြောကြားလိုက်ပါတယ်
တိုင်းပြည်ရဲ့ဒီညီအေးချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်တဲ့တိုင်းပြည်ပြည်သားအားလုံးကနေပြီးတော့စီစီလလိုညီညီချင်းနဲ့လုံတဲ့လုံထက်တဲ့ကိစ္စမှနေမှာလုံချင်းလုံစီချင်ပါလေလို့ပြောချင်ပါလား
ဒီနေ့ကျင်းပတဲ့အာဇာနည်နေ့အခမ်းအနားဟာထူးခြားတယ်လို့လည်းအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နိုင်ကကြီးသူရဦးတင်ဦးကပါတီဌာနချုပ်မှမနေ့ကကျင်းပတဲ့အာဇာနည်နေ့အခမ်းအနားအဖွဲ့မိန့်ခွန်းမှပြောကြားခဲ့ပါတယ်နိုင်ငံတော်နဲ့တက်မတော်အကြီးအကဲတွေပြည်သူတရလုံးကအာဇာနည်ခေါင်းဆောင်ကြီးတွေကိုလွတ်လွတ်လပ်လပ်ပွန့်ပွန့်လင်းလင်းဂုဏ်ပြုလာနိုင်တာဟာတိုင်းပြည်မှာဒီမိုကရေစီပြန်ပြီးရှင်သန်လာတာကိုတွေ့ရတာဖြစ်တယ်လို့သူကဆိုပါတယ်။ဒါအပြင်ဖခင်ဗိုလ်ချုပ်အောင်ဆန်းနဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေအစပြုခဲ့တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးကိုလက်ရှိအချိန်မှာတမိဖြစ်သူဒေါအောင်ဆန်းစုကြည်ကဥဆောင်ပြီးအရှိန်အဟုန်နဲ့အကောင့်ထဲပေါ်ဆောင်ရွက်နေကြောင်းနဲ့မကြခင်အကျိုးရလဒ်တွေကိုမြင်တွေ့ကြရတော့မှာဖြစ်တယ်လို့ဦးတင်ဦးကအခုလိုပြောသွားပါတယ
်။လွတ်လပ်ပြီးဓာတ်ကြီးမြရှိတဲ့ဒေညာနဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုစုတော်ရေးဖြစ်ပါဒီစစ်ပေါ်ချက်ကလည်းပဲရောအောင်သားတို့ရိုးတော်ပေးခဲ့တဲ့ဒီကောင်ကောင်းဖြစ်တဲ့ဘူရပယ်လိုနီလာငါနဲ့ပယ်လိုစိတ်ကကိုတတိယရာစုပယ်လိုနီလာငါပေါ်ပေါ်ရေးတဲ့ခတ်တင်ပြီးပြည့်စုံပေးခဲ့တာဖြစ်ပါတယ်။ဘုရားတော်ကသာသီမူဆောင်တဲ့အသက်တရားစုပြည်လူညီတော်ရဲ့အသိပညာကိုပြားမီးရှင်တွေ့ခံစားကြရမယ်ဖြစ်ပါတယ်။
လက်ရှိ NLD အစိုးရအနေနဲ့အာဇာနည်ခေါင်းဆောင်ကြီးတွေစတင်ခဲ့တဲ့ပင်လုံညီလာခံသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်ရေးကြိုးပမ်းဆောင်ရွက်နေကြောင်းအာဇာနည်ဖိတ်မှန်မှကျင်းပတဲ့အခမ်းအနားကိုတက်ရောက်လာတဲ့ဒုသမရဦးမြင့်ဆွေကပြောပါရယ
်ဒီချိန်ကတော့ကျွန်တော်တို့နိုင်ငံတော်မှာဒါအမျိုးသားပြည်နယ်ရင်ကြားစီနဲ့ငင်းညာကြီးရရှိဖို့ပေါ့တိုင်းသားစီလုံးညီညွတ်မှုရဖို့တည်ဆောက်နေချိန်ပေါ့ဒီအာဇာနည်ခေါင်းဆောင်ကြီးတွေတုန်းကလည်းလုတ်ခဲ့တဲ့ဒါပင်လုံဒီလာကံပြန်ပြီးဆောင်ရွက်နေတဲ့အနေထားမှာတိုင်းသားစီလုံးညီညွတ်မှုရရှိပြီးတော့တတိုင်းငါတို့ငြိမ်းချမ်းရေးရပြီးတတိယပြည်အားလုံးတို့တုတ်တက်ဖို့တဲ့ဆောင်ရွက်နေတဲ့အချိန်ဖြစ်ပါတယ်။အဲဒီငြိမ်းချမ်းရေးလည်းရမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။အလားတူအာဇာနည်နေ့အခမ်းအနားကိုတက်ရောက်လာတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းလွှတ်တော်အနေနဲ့အမျိုးသားပြည်လည်ရင်ကြားစီရေးကိုပူးပေါင်းဆောင်ရွက်နေကြောင်းအခုလိုပြောပါတယ
်။အမျိုးသားအာဇာနည်ခေါင်းဆောင်ကြီးလွတ်လပ်ရေးပြည်သူ့ကကြီးတပ်မတော်ဖခင်ကြီးပေါ်ကြောင့်အဆန်းနေပြီးတော့မူဝါဒချခဲ့တာရှိပါတယ်။ဘာလဲဆိုတော့ဒီမိုစီဝါဒသာလွတ်လပ်ရေးနဲ့စီလျော်တယ်။ဒီဝါဒသာငြင်းငြိမ်းကိုအားပြီးတယ်လို့ဒီလိုမိန့်မှာခဲ့ပါတယ်။ဒါကြောင့်မလို့အဲဒီမိုစီနိုင်ငံတည်ဆောက်ဖို့နဲ့ပြည်တွင်းငြင်းငြိမ်းရရှိဖို့ငကိုရေးရနိုင်ငံတော်အဲဒီအမျိုးသားအာဇာနည်ခေါင်းဆောင်ကြီးပေါ်ကြောင့်အဆန်းချခဲ့တဲ့မူနဲ့အညီကျွန်တော်တို့အခုဒီပန်းနိုင်ကိုရောက်ရှိဖို့အတွက်ကိုအားလုံးတက်ညီလက်ညီနဲ့အမျိုးသားပြန်လဲရင်ကြားစီမူဖို့အခြေခံပြီးတော့အားလုံးပူးပေါင်းဆောင်ရွက်လက်ရှိပါတယ်။
ကြဆုံးသွားတဲ့အာဇာနည်ခေါင်းဆောင်ကြီးကိုဦးတဲကတအူးဖြစ်တဲ့မန်းပခိုင်ရဲ့မြေဖြစ်သူလက်ရှိအမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကလည်းအာဇာနည်နေ့ထိမ့်မတ်နဲ့ပတ်သက်လို့အခုလိုပြောပါရယ
်။ပရိနေနဲ့ကတော့ကိုအဖိုးရဲ့လုံခေါင်းပြန်ပြီးဆက်လက်လုပ်ရတဲ့ကြောင့်လည်းအများကြီးဝမ်းသာရတယ်ပေါ့။တိုင်းပြည်ခေါင်းဆောင်လည်းတူတူအောင်လည်းတုံ့ဆောင်တော်ဖို့လည်းဒီမန်းချစ်တရှိပါတဲ့နိုင်ဆုံးကျူးစွာပါဖို့လို့ပြောကြားလိုပါတယ်။
မင်းကကြောက်ရောက်တဲ့69နှစ်မြောက်အာဇာနည်နေ့အခမ်းအနားထူးခြားချက်အဖြစ်နှစ်ပေါင်းများစွာကွဲပြောင်းနေခဲ့တဲ့ရုပ်သံနဲ့ရေဒီယိုတွေကတန်ရှေအိုအောဆွဲပြီးအာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုခဲ့တယ်လို့တိုင်းနဲ့ပြည်နယ်အနှံ့ပြားမှာလည်းပြည်သူလူထုကိုယ်တိုင်အာဇာနည်နေ့အောင်းမေးပွဲအခမ်းအနားတွေကိုအသီးသီးကျင်းပခဲ့ကြတာပါရှင်မြန်မာပိုင်းစီစဉ်ကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။မလေးရှားရောက်မြန်မာအလုပ်သမားတွေကြုံနေရတဲ့အခက်အခဲပြဿနာတွေကိုအချိန်နဲ့တပြေးညီကူညီဖြေရှင်းပေးရေးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမြန်မာတမတ်ကြီးနဲ့ဒီစစ်တပ်မှုတို့ဥဆောင်ပြီးတော့မလေးရှားရောက်မြန်မာလူမှုအဖွဲ့အစည်း90ကျော်ပူးပေါင်းပါဝင်တဲ့မြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့စတင်ဆောင်ရွက်နေပြီဖြစ်ပါတယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမွန်ကပြောပြမှာပါရှင် မလေးရှားနိုင်ငံကိုတွားရောက်အလုပ်လုပ်ကိုင်းနေကြတဲ့မြန်မာလုံသမားတွေရဲ့အခက်ခဲပြဿနာတွေကိုကူညီဖြေရှင်းပေးနိုင်ဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကမြန်မာတန်အမတ်ကြီးဒုအတ္တမတ်ကြီးစစ်တမ်းမှုနဲ့အတွင်းဝင်တို့ဦးဆောင်တဲ့မြန်မာနိုင်ငံသားများကူညီဆောင်ရှောက်ရေးအဖွဲ့ကိုဒီသတင်းပတ်ထဲမှာပဲယာယီဖွဲ့စည်းလိုက်ပါတယ်။ဒီဖွဲ့ထဲမှာမလေးရှားနိုင်ငံရောက်မြန်မာလူမှုအဖွဲ့အစည်း50ကျော်ပူးပေါင်းပါဝင်ပြီးကွာလာလမ်ပူ၊ပီနန်၊မလေးနယ်စပ်၊ဂျိုဟိုခရိုင်တွေမှာစုံကြီး3စုံခွဲပြီးကူညီဆောင်ရွက်သွားမှာဖြစ်တယ်လို့ကွာလာလမ်ပူတာဝန်ခံဖြစ်ဆောင်ရွက်မဲ့ကပုံးနာရေးကူညီမှုအသင်းဥက္ကဋ္ဌဦးဆန်းဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်။ဒါရကအနေနဲ့ကတော့ကျွန်တော်တို့ဒီသံမကြီးဒုတိယသံမကြီးနဲ့ဒီစစ်သံပူကနေရောပုံပါတယ်။ဥက္ကဋ္ဌရောကနေပြီးတော့အတင်းဝင်တည်ဦးတင်ဝင်အောင်လည်းအလုံးသမားရဲ့အတန်းအရာရှိလို့ပေါင်းပါတယ်အဖွဲ့ဝင်အနေနဲ့ကတော့ကျွန်တော်ဇုံ3စုံလောလောဆယ်ဖွဲ့ထားပါတယ်ဇုံ3စုံမှာဆိုရင်ကွာလာလမ်ပူးဇုံရယ်ပီနန်းဇုံရယ်ဂျိုဟိုဘာဒူးမြို့ပေါ်စင်ကာပူနယ်စပ်မှာရှိတဲ့ဇုံ3စုံဆိုဇုံ3စုံဖွဲ့ထားပြီးတစ်ထောက်ခါမရရှိတဲ့လူ3ယောက်ကိုသူတို့ရွေးချယ်ပြီးခေါင်းဆောင်အနေနဲ့တင်ထားပါတယ်ဟုတ်တယ်နောက်ကွာလာလမ်ပူးကကျွန်တော်ဥဆောင်ပါမယ်ခင်ဗျာထိုင်းနယ်စပ်ပဲကျွန်တော်တို့ပီနန်းဘက်မှာဆိုရင်ဒါနာကုဒလာနာယေကိုညီမှုအနေနဲ့ဥဆောင်ပါကျွန်တော်တို့ဂျိုဟိုဘာဒူးမြို့ပဲစင်ကာပူနယ်စပ်ဘက်မှာဆိုရင်တော့အာတော့ကချမရေးဖောင်ဒေးရှင်း
မလေးရှားရောက်မြန်မာလူသမားတွေကြုံတွေ့နေရတဲ့ကျန်းမာရေးထိခိုက်ဒဏ်ရာရတာမတော်တဆထိခိုက်သေးဆုံးမှုအသက်ခံရမှုစတဲ့နာရေးတွေအလုံးလုံးခွင့်ဆိုင်ရာလက်မှတ်အထောက်အထားမခိုင်လုံလို့အချုပ်ထောင်နဲ့ထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းခံရတဲ့အချိန်ကြုံနေရတဲ့အခက်အခဲတွေနဲ့အမိနိုင်ငံကိုပြန်ခွင့်ရရေးစတဲ့အခက်အခဲတွေကိုမြန်မာတန်ယုံရဲ့တာဝန်ခံမှုနဲ့ထိထိရောက်ရောက်ထဲထဲဝုံဝုံဖြေရှင်းပေးနိုင်တော့မှာဖြစ်တယ်လို့ပြည်နယ်တာဝန်ခံဌာနကုသလမြန်မာအဖွဲ့ရဲ့ဥက္ကဋ္ဌဦးရဲမင်းထွန်းကလည်းပြောပါတယ်
ဒီလိုပူပေါင်းတဲ့အတွက်ပေါ့နော်တာယုံနေနေကျွန်တော်တို့နောက်ပိုင်း supporting လုပ်ပေးတဲ့အတွက်အရေးအကောင်းမှန်ပါတယ်။ကောင်းမှန်လေဆိုတာကျွန်တော်တို့ကအရင်တော့ဒီ yes ခန်းဝင်တာတို့ immigration ရုံးနေဝင်တာခါကြတော့ကျွန်တော်တို့အတင်းရဲ့ကတ်နဲ့ပဲကျွန်တော်တို့ဝင်ရတာပေါ့ကျွန်တော်တို့ ID နဲ့ပဲပေါ့။တိတ်ပြီးတော့ power မထိရောက်ဘူးပေါ့ပြောရရင်တော့လေးစားမှုစိတ်မခံရဘူးပေါ့နော်။အခုလိုမျိုးဒီတာယုံနေနဲ့ authority ပေးပြီးတော့ပေးလုံမယ်ရဲရဲနဲ့လည်းပေးတွေ့တဲ့ခါကြတော့သူတို့ရဲ့ဆက်ဆံမှုဘိုင်းမှာလည်းကျွန်တော်တို့ကြောင်းလဲသွားတယ်။ပြောရရင်တော့နောက်ကနေအင်အားတစ်ခုရှိတယ်လို့ပေါ့ခံစားရတာပေါ့ကျွန်တော်တို့နေတယ်နော်။နောက်ပြီးတော့ဝင်ရထွက်တာလည်းလွယ်ကူတယ်နောက်ပြီးတော့နေမီကန်ရဲတွေနဲ့လည်းကျွန်တော်တို့ကအခု contact တွေမနေ့ကသူတို့ကျွန်တော်တို့ကလေးတွေတွေ့ဖို့ live လုပ်ရင်းတယ်တခါလဲကျွန်တော် app ပေးတဲ့ခါကျတော့နေမီကန်ရဲတွေကလည်းကျွန်တော်တို့အတိအကျပြုတဲ့ခါကျတော့နောက်ပိုင်းလုပ်တဲ့တို့ case တစ်ခုခုမြန်မာပြည်သားတရားရောက်တစ်ခုခုဖြစ်ပြီဆိုတော့လည်းသူတို့ကကျွန်တော်တို့ဆက်တင်ကြောင်းကြမယ်အကြောင်းကြားချက်မှာကျွန်တော်တို့ကဝင်ပြီးတော့သူနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတော့ပို့ပြီးတော့အလုပ်သမားကြီးကိုကျွန်တော်ထိထိရောက်ကူညီနိုင်တာပေါ့နော်ပို့ပြီးတော့လည်းမြန်ဆန်အောင်လုပ်ဆောင်လို့ရတာပေါ့
အရင်တုန်းကတော့မြန်မာအစိုးရတန်ယုံဘက်ကအချိန်နဲ့တပြေးညီဖြည့်ရှင်းနိုင်မှုပူးပေါင်းဆောင်ရွက်မှုအားနည်းခဲ့ပေမဲ့လို့အခုလိုမျိုးအစိုးရတဲ့လက်ထက်မှာတန်ယုံဘက်ကအလုံသမားရေးဆောင်ရွက်နေသူတွေနဲ့အတူလက်တွဲဆောင်ရွက်လာတဲ့အတွက်ပို့ပြီးတော့မှအဆင်ပြေချုံးမွေလာတယ်လို့လဲကွာလာလမ်ပူတာဝန်ခံဦးဆန်းဝင်းကပြောပါတယ
်အခုအစိုးရတဲ့မှာယုံဘက်ရဲ့ဒီဖြစ်နေပြီဆိုတော့ပြောတာနဲ့ချက်ချင်းသူကဒီစကြဝဠာစာတွေထုတ်ပေးတဲ့သူတို့ကိုယ်တိုင်လိုင်းလံကြည့်ရှုဦးတယ်ဟောဒီနာအေးဒီကိုအဲ့တော့ကျွန်တော်တို့တောင်းလဲမှုတွေဖြစ်ပါတယ်အခုတော့ဖွဲ့စည်းလိုက်တဲ့အခါမှာတာမတ်တဲ့သူ့အနေနဲ့ဒီမလေးရှားဒီရဲတို့ဒီလာဝကတို့စေယုံစေကန်တို့အချိန်မီဝင်ရောက်ပြီးဒီကူညီပေးနိုင်မှုအတွက်တရားစာရနေကိုထုတ်ပေးရမယ်လိုအပ်တဲ့နေရာမှာဆိုရင်သူတို့နဲ့နှီးဆိုင်ရင်ချက်ချင်းအချိန်ပိုင်းမျိုးရောက်အောင်လာခဲ့ပြီးတာယုံအနေနဲ့လည်းကူညီဆောင်ရွက်မယ်ဆိုတော့ပြောထားပါတယ
်မလေးရှားနိုင်ငံကိုနိုင်ငံတော်ဤတိုင်းပင်ခံပုဂ္ဂိုလ်ဒေါန်းဆန်းစုကြည်လာရောက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်နေတဲ့အတွက်လည်းအလုသမားတွေဘက်ကသူတို့ကြုံတွေ့ရင်ဆိုင်နေရတဲ့အလုသမားရဲ့အခက်အခဲတွေကိုဒေါန်းဆန်းစုကြည်ဘက်ကကူညီဖြေရှင်းပေးနိုင်မယ်လို့လည်းယုံကြည်မျှော်လင့်ကြကြောင်းအလုသမားကြီးလှုပ်ရှားသူတွေကပြောပါတယ်အခုဆိုရင်တော့မလေးရှားနိုင်ငံမှာအကြောင်းမျိုးမျိုးနဲ့လာရောက်အလုလုကိုင်းနေသူပေါင်းကတိမ့်ချီရှိနေပြီးမလေးရှားနိုင်ငံတွင်ကလူဝင်မှုထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြန်မာတွေကထောင်ချီရှိနေတယ်လို့လည်းသိရပါတယ်အခုဆိုရင်တော့ထိန်းသိမ်းရေးစခန်းနဲ့ဒုက္ခရောက်နေတဲ့မြန်မာတွေနေရရင်အမြန်ဆုံးပြန်နိုင်ရေးမြန်မာတန်ယုံနဲ့အလှူရှင်တွေလူမှုအဖွဲ့အစည်းတွေပူးပေါင်းပြီးလဲဆောင်ရွက်နေခြင်းဖြစ်ပါတယ်ရှင
်မက်ဆွမွန်ပြောပြသွားတာပါမကြခင်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းမှာပါကျမတို့ VOA မြန်မာပိုင်းအစီအစဉ်ကိုအင်တာနက် website ကနေတိုက်ရိုက်နားဆင်နိုင်ပါတယ်လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်သံနဲ့ radio အစီအစဉ်တွေကိုလူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Facebook မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ပါတယ်လိပ်စာကတော့ VOA Burmese News ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူနားဆင်ရမှာကတော
့ရှေ့အနာကမှာတကယ်ခိုင်မာတဲ့အနှစ်တရာပုံမူပြီးွားတဲ့ဖေဒရာကိုမရောက်ခင်မှာအဲတမရောကအခုခုလှုပ်သွားရင်ကျွန်တော်တို့
ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာထုတ်လွှင့်မှာမို့သောရရှင်ဒီအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဥကြောဇန်တာနဲ့ဥဆက်မိုးရီတို့ကကောက်နှုတ်တင်ပြမှာပါရှင်
မြန်မာနိုင်ငံရဲ့ခြေလှမ်းမာလာဥတီချက်စစ်လားဆွဲကောင်းစဉ်နဲ့ Simon Thae နဲ့ Melody Oro ရေးသားထားတဲ့ဆောင်းပါးကို The Nation တင်ဆက်မှာဖတ်ပါရစေ။ NLD အစိုးရတက်လာလို့ကောင်းချီးပေးခဲ့ကြပေမဲ့ရက်တရာအကြံမှာတော့သုံးသပ်သူတွေကအစိုးရစစ်ကိုဝေဖန်လာကြပါတယ်။ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်လာမလားလို့မျှော်လင့်ခဲ့ကြသလိုတိပယင်းနှိမ့်မြုံနံသူတွေကလည်းနယ်စပ်ဒေသစီးပွားရေးတွေဖွင့်လင်းလာတော့မယ်လို့မျှော်လင့်ခဲ့ကြပါတယ်။နှစ်ခုစလုံးမှာတိုးတက်မှုမတွေ့ရတဲ့အကြောင်းဝေဖန်မှုတွေရှိပါတယ်။ဒါပေမဲ့လည်းတကယ်တမ်းလေ့လာကြည့်မယ်ဆိုရင်အပြင်ကမျောလင့်ခဲ့ကြတာနဲ့အစိုးရရဲ့ဦးစားပေးမှုထပ်တူမကျတာကိုတွေ့ရမှာပါအစိုးရရဲ့စွမ်းဆောင်နိုင်မှုမေကွန်ထုတ်စရာဖြစ်နေတဲ့အတွက်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်အဓိကအဆုံးဖြတ်ပေးတဲ့နေရာကိုရယူထားပါတယ်သူရဲ့ဦးစားပေးကတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအားလုံးနဲ့ပြန်လည်သိမြင်ရေးဖြစ်ပါတယ်တိုင်းပြည်တည်ငြိမ်တိုးတက်မှုရှိဖို့အတွက်ဒါဟာအခြေခံလိုအပ်ချက်ပါတိုးတက်မှုအရေးအယံလည်းတကယ်တွေ့ရပါတယ်27ရာစုပင်လုံညီလာခံကိုခေါ်ယူပြီးအောင်မြင်ခဲ့မယ်ဆိုရင်မြန်မာပြည်ရဲ့တည်ငြိမ်အေဂျင်စီအတွက်အရေးကြီးတဲ့အဆင့်တစ်ဆင့်ကိုတက်လှမ်းသွားပြီလို့ဆိုရပါလိမ့်မယ်။1948ခုပထမပင်လယ်ရဲ့မူလစိတ်ဓာတ်ရည်မှန်းချက်တွေအတိုင်းအားလုံးပါဝင်နိုင်ရေးကိုအခြေခံပြီးအခုခါ NCA ကိုလက်မှတ်မထိုးသူတွေနဲ့ပါအခြေခံမူပေါင်းချမှတ်ဖို့လုပ်နေရပါ။စီးပွားရေးအစီအစဉ်တွေကတော့ဒီကိစ္စလောက်ဦးစားပေးတဲ့အဆင့်မှမရှိပါဘူး။ဒါပေမဲ့လည်းဦးသိန်းစိန်လက်ထက်ကစတင်ခဲ့တဲ့တကားဖွင့်စီးပွားရေးဝါဒကိုတော့ဆက်လက်ထားရှိတော့မှာဖြစ်ပါတယ်။ယခင်အစိုးရအတည်ပြုပြီးသားစီမံကိန်းတချို့ကိုဆိုင်းငံ့ထားပေမဲ့စီးပွားရေးတကားဖွင့်မူဝါဒကိုတော့ဆက်လက်ကျင့်သုံးနေပါတယ်။အကောင်းဆုံးဥပမာကတော့ရန်ကုန်မြို့မှာကိုဒတ်ထက်မြင့်တဲ့အဆောက်အဦစီမံကိန်းတွေကိုရပ်ဆိုင်းထားပေမဲ့ဖွံ့ဖြိုးရေးစီမံကိန်းနဲ့ကိုက်ညီရင်ပြန်လည်စီစစ်ပြီးခွင့်ပြုမှာဖြစ်ပါတယ်။ဒါဟာစီးပွားရေးပွင့်လင်းမှုကိုပိတ်ပင်တာမဟုတ်ပဲဥပဒေနဲ့ကိုက်ညီအောင်ခြားစားပျက်စီးမှုမရှိအောင်လုပ်ကျင်တာဖြစ်ပါတယ်။ဒီလောက်ရကြောင်တရားဥပဒေစိုးမိုးမှုပုံမခိုင်မာလာစေပါလိမ့်မယ်။စီကုန်ပြောကြည့်ရင်အလားအလာကောင်းတွေအများကြီးရှိနေပါတယ်မြန်မာပြည်ရဲ့ပြည်ပရင်းနှီးမြှုပ်နှံမှုကော်မရှင်ကလည်းပထမအဆုတ်ပြည်ပရင်းနှီးမြှုပ်နှံမှုတွေကိုစတင်အတည်ပြုနေပါပြီရင်းနှီးမြှုပ်နှံမှုဥပဒေစစ်ကိုလည်းဆွေးနွေးနေကြပါတယ်ကျန်လူအချက်တွေကိုလည်းလှုပ်ဆောင်နေပါပြီမြန်မာတွေအလုပ်ကံရရှိရေးလုပ်သားလေ့ကျင့်ရေးစဉ်းနှံပေးစတာတွေကိုလည်းဆောင်ရွက်နေပါတယ်တကယ်တော့လွတ်လွတ်လပ်လပ်ဝေဖန်နေခဲ့တဲ့အတိုက်ခံဘဝကနေတာဝန်ယူရတဲ့အစိုးရဘဝကိုပြောင်းလဲလာတာဟာကြီးမားတဲ့အပြောင်းအလဲကြီးဖြစ်ပါတယ်မူဝါဒရေးဆွဲသူလူစစ်တွေရဲ့အတွေ့အကြုံလို့ယူကင်ကအစအုပ်ချုပ်ရေးသစ်မှာလူဟောင်းတွေဆက်လက်ဥဆောင်နေရမလားဆိုတဲ့ပြဿနာတွေလည်းရှိနေပါတယ်။ဆယ်စုနှစ်ပေါင်းများစွာစစ်အစိုးရနဲ့စစ်တပ်ကြောရုံးနှုတ်ခံပြုအစိုးရတွေသာအုပ်ချုပ်လာခဲ့လေတော့လူတွေရဲ့ mindset တွေခေါ်တဲ့ခေါရိုးကျိုးစိတ်ဓာတ်ပြုပြင်ဖို့ကအချိန်ယူရတယ်လို့အတွေ့အသစ်တွေလည်းလိုအပ်ပါတယ်။အပြောင်းအလဲနဲ့စနစ်ဟောင်းရဲ့တံပိုးထားမှုတွေမျှတအောင်ညှိနှိုင်းဖို့လည်းလိုအပ်ပါတယ်လို့ရေးသားထားပါခင်ဗျာ
။ Ethnic rebels hail Suji Peace Talk as positive.လူမျိုးစုလက်နက်ကင်အဖွဲ့တွေကဒေါအောင်ဆန်းစုကြည်နဲ့ပြုလုပ်ခဲ့တဲ့ညီညာရေးဆွေးနွေးပွဲဟာအပေါင်းလက္ခဏာဆောင်တဲ့ဆိုပြီးတော့ကြိုဆိုလိုက်တဲ့အကြောင်း AP သတင်းဌာနကရေးသားထားတာကို The Gulf Today သတင်းစာဆောင်မှာဖတ်ရှုရပါတယ်။မြန်မာနိုင်ငံရဲ့ညီညာရေးလုပ်ငန်းစဉ်မှာအခက်အခဲတွေဖြတ်ကျော်ရအောင်မှဖြစ်ပေမဲ့လက်ရှိအစိုးရကိုဦးဆောင်နေသူဒေါအောင်ဆန်းစုကြည်နဲ့တွဲဆုံခဲ့ကြရမှာတော့အစကောင်းတယ်လို့ဆိုရမှာဖြစ်တဲ့အကြောင်းဆယ်စုနှစ်ချီပြီးတော့မြန်မာအစိုးရကိုလက်နက်ကင်ဆွဲတက်ခိုက်ခဲ့ကြတဲ့တိုင်းဒါလက်နက်ကင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေကပြောကြတယ်လို့យေတာထားပါတယ်။ဩဂုတ်လနောက်ပိုင်းညဉ့်ညံရေးညီလာခံအတွက်ပြင်ဆင်တဲ့အနေနဲ့ကျင်းပတဲ့အဲ့ဒီဆွေးနွေးပွဲအတွင်းမှာတော့နှစ်ဦးတစ်ဖက်ကြားဘာကတိကဝတ်မှမပေးခဲ့ကြဘူးလို့ UNFC အဖွဲ့ရဲ့ကိုယ်စားလှယ်ခူးဦးတွေကပြောပါတယ်။ တရင်သားတွေစိတ်ဝင်စားတာကတော့သူတို့ကာလကြာရှည်တောင်းဆိုလာခဲ့တဲ့ကိုပိုင်အုပ်ချုပ်ခွင့်ရရှိဖို့အတွက်နိုင်ငံရေးသဘောတူညီချက်ရဖို့ပဲဖြစ်တယ်လို့ဆိုပါတယ်။အခုတည်းထိလဲစစ်ပွဲတွေကတချို့နေရာတွေမှာဆက်လက်ပြီးတော့တိုက်ခိုက်နေကြဆဲဖြစ်ပါတယ်။ညီညာရေးရရှိဖို့အတွက်အစိုးရအနေနဲ့ကြိုးပမ်းမယ်ဆိုရင်တကယ်တမ်းမြေပြင်အခြေအနေမှာစစ်တပ်ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေကိုရပ်ဆိုင်းပေးဖို့ညှိနှိုင်းပေးရမှာဖြစ်တယ်လို့လည်းပြောကြောင်းရေးသားထားပါတယ်။ဖြွေးနေပွဲမှာတက်ဆိုင်တဲ့လူမျိုးစုလက်နက်ကိုင်ဖွဲ့တွေပါဝင်ဖို့လိုအပ်ကြောင်းတချို့တလေကိုခြံလှပ်ထားမယ်ဆိုရင်တော့ပြဿနာဟာတနေ့မဟုတ်တနေ့မှပြန်ပြီးတော့ဖြစ်လာနိုင်တဲ့အကြောင်းစသဖြင့်ထောက်ပြပြီးတော့ရေးသားထားပါတယ်အပြည့်စုံကို The Gulf Today Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်ပြီးတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီနေ့မြင့်တဲ့တင်ပြပေးမယ့် item အသုံးကတော့
To fill someone's shoes.
ဖြစ်ပါတယ်။စာလုံးပေါင်းက TO2FILL to fill ကဖြည့်ဖို့ SOMEONE' someone's ကလူတူတယောက်ရဲ့ SHOES shoes ကဖနာဆိုတော့စကပိုက်ထုံးရဲ့လုံးကောက်အသေးပဲကလူတူတယောက်ရဲ့ဖနာကိုဖြည့်ဖို့ပေါ့။idiom အတိပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စီရအစ်စ်ကတော့ကျောင်းအုပ်စီရဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စီးဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
လူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းတင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာလေးကြည့်ရှုနိုင်ကြပါတယ်။ Asia 7 ဂျိုရူကနေဖမ်းယူနိုင်ကြပါတယ်ရှင်။အခုတော့မတ်တင်ကီထိုက်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါ။ဒီအစီအစဉ်ကိုထုတ်လုပ်သူကတော့မဆုမွန်ဖြစ်ပါတယ်ရှင်။
မင်္ဂလာညချမ်းပါရှင်အင်္ဂါနေ့ညချမ်းထရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေဒီကနေ့ဆွေးနွေးကြမယ့်အကြောင်းကတော့တိုင်းရင်းသားတွေရဲ့ကိုပိုင်ပြဌာန်းခွင့်ယာယီဆဲဆုနှစ်တင်တဲ့ချစ်ပြီးတော့ရုန်းကန်ကြိုးပမ်းနေကြမှုကိုဆွေးနွေးကြဖို့ဖြစ်ပါတယ်ကိုပိုင်ပြဌာန်းခွင့်ဆိုတာဘာကိုပြောတာလဲအနာဂတ်မြန်မာနိုင်ငံတည်ဆောက်ရေးမှာကိုပိုင်ပြဌာန်းခွင့်ဟာဘလို့အခန်းကဏ္ဍကပါဝင်နေတယ်လဲဆိုတာဒီအပေါ်မှာရှုထောင့်အမျိုးမျိုးဘက်ပေါင်းစုံကနေဆွေးနွေးကြရအောင်ပါရှင်ပြည်နယ်ဆွေးနွေးပေးကြမယ့်ပုံကိုယ်တွေကတော့ရခိုင်မျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးလည်းဖြစ် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်အတွင်းရေးမှူးအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကိုဖိတ်ကြားထားပါတယ်။နောက်ကျွန်မတို့ရဲ့သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ထားပါတယ်။စာနဲ့တဆင်ရောလူကိုယ်တိုင်ရောပါဝင်ဆွေးနွေးကြမယ့်ကျွန်မတို့သတင်းရှင်တွေတချို့လည်းဒီလေလိုင်းပေါ်မှာရောက်ရှိနေပါပြီ။ပထမဆုံးတော့ဆရာဦးထွန်းစောဆက်ပြီးတော့ဆွေးနွေးပေးပါရှင်ဒီတိုင်းရင်းသားတွေလူလာတဲ့ကိုပိုင်ပြထန်းခွင့်ဆိုတာဘာလဲဆိုတာကိုအရေးဆုံးရှင်းပြပေးပါစို့
ကိုပိုင်ပြထန်းခွင့်ဆိုတာကျွန်တော်တို့တနည်းအားဖြင့်မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်လို့လည်းတနည်းအားဖြင့်ခေါ်ကြပါတယ်ဆိုတော့ဒီကိုပိုင်ပြထန်းခွင့်ကတော့ကျွန်တော်တို့ဖက်ဒရယ်ရဲ့အနှစ်သာရအထက်ကအချက်တစ်ချက်ဖြစ်ပါတယ်အဲကျွန်တော်တို့တိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများဘက်ကဘုံရည်တည်ချက်မူဝါဒသဘောထားမှာရှိတာတခုကတော့ဒီမိုကရေစီရဲ့မျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့အပြည့်အဝရှိတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုတဲ့အချက်ကဒါကျွန်တော်တို့တိုင်းဒေသအလုံးရဲ့ဘုံမူဝါဒလို့ပြောလို့ရပါတယ်။ဒါအခုကျွန်တော်တို့တိုင်းပြည်မှာဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်ဘယ်လောက်ရေးပါလဲဆိုရင်ဒီတိုင်းပြည်ဖြစ်တည်လာမှုကတော့ကျွန်တော်တို့မတူညီတဲ့တိုင်းဒေသလူမျိုးပေါင်းစုံနဲ့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်။ဒီတိုင်းပြည်ကိုကျွန်တော်တို့တည်ဆောက်တဲ့အခါမှာ ပုံစံနှစ်မျိုးနဲ့ပေါ့နော်ကျွန်တော်တို့ coming together လို့ခေါ်တဲ့လွတ်လပ်စွာနဲ့မိမိစန္ဒလေးအောင်လာရောက်ပူပေါင်းဖွဲ့စည်းခြင်းပေါ့နော်နောက်တစ်ခုကကျွန်တော်တို့ holding together လို့ခေါ်တဲ့အတူတကွာပေါင်းစည်းနေထိုင်ခြင်းပေါ့ဆိုဒီနှစ်မျိုးစလုံးကကျွန်တော်တို့တိုင်းပြည်မှာရှိနေပါတယ်ဆိုတဲ့အခါကျတော့ဒီအခြေခံအကြောင်းတရားပေါ်မှာဒီနေ့တိုင်းပြည်စုဖွဲ့မှုကမိမိစန္ဒလေးအောင်လာရောက်ပူပေါင်းတာနဲ့အတူတကွာနေထိုင်တဲ့အနေထားအောင်ပါတိုင်းရင်းသားလူမျိုးပေါင်းစုံဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေဆုံးရှုံးနေရတယ်ပျောက်ဆုံးနေရတယ်အဲဒါကြောင့်အဲ့ဒီရဲ့မူလဘူတာဖြစ်တဲ့เนาะကျွန်တော် commit together holding together စီကိုပြန်သွားဖို့အတွက်အရေးကြီးတဲ့အချက်တစ်ချက်အနေနဲ့ရှိနေတဲ့အနေထားမှာရှိကြပါတယ်နောက်ဆုံးချိန်နေပေါ့เนา
ะဟုတ်ကဲ့ပါရှင့်ဆရာဦးထွန်းစောကျေးဇူးပါအဲ့တော့ဒီကိုယ်ပိုင်တိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတာနဲ့ပတ်သက်ပြီးတော့ဒီဗမာဟိုလူများစုဗမာတွေအပါအဝင်တိုင်းရင်းသားတွေကြားမှာရောအပြည့်အဝနားလည်ထားပါသလားနောက်တစ်ခါဒီကိုပိုင်ပြတန်းခွင့်နဲ့ပတ်သက်ပြီးတော့ခါရောက်တော့အစိုးရဆက်ဆက်စိုးရိမ်ချက်ပေါ့လေအဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာဦးစီတို့အောင်မြင်ဆွေးနွေးပေးပါရှင
်အဓိကကတော့ဟိုကျွန်တော်တို့ဒီမှာကဖြစ်စဉ်တွေကအခုဆိုရင် 1948 လွတ်လပ်ရေးရကြတဲ့ကဆိုရင်နည်းနည်းတော့ရှည်လျားလာတယ်ရှည်လျားလာတဲ့ခါကျတော့ဟိုပင်လုံစာချုပ်တွေချုပ်ဆိုခဲ့စဉ်တုန်းကတော့ဒီဗမာတွေနဲ့တောင်တန်းနေတိုင်းသားတွေနဲ့ချုပ်ဆိုခဲ့တော့ကတော့တပင်းလုံစာချုပ်မှာရေးထားတယ်အဲ့ဒီတော့ကတော့အဆင့်တန်းတစ်မျိုးပေါ့နော်အပြီးတော့မှနောက်ပိုင်းကမပြေမလည်ဖြစ်ကြတဲ့ခါကျတော့ဟိုလက်နက်ကင်တိုက်ပွဲဝင်ကြတာတွေတော်လိုင်းဆင်နွှဲကြတာတွေရှိခဲ့တယ်အဲ့တော့တော်လိုင်းဆင်နွှဲခဲ့တဲ့အချိန်တုန်းကလည်းအဲ့ဆက်ဆက်ချင်းမှာတော့ဘလူးနီးနဲ့ဆက်ကြလဲဆိုရင်ဥပမာကရင်တိုင်းသားတွေဆိုရင်လည်းတီးသန့်ဒါကရင်တိုင်းပြည်တပီပေါ့နော်ဒါလွတ်လပ်တဲ့တိုင်းပြည်တပီပေါ်ပွားဖို့ဆိုပြီးတော့မှဆက်ပြီးတော့ဟိုတိုက်ခိုက်ခဲ့ကြတာပဲအပြီးတော့မှနောက်ကချင်လေးဗနက်ဆွဲကတိုက်ခိုက်တော့လေဒီတိုင်းပဲအဲဒါကချင်သမ္မတနိုင်ငံပေါ်ပေါက်ဖို့ပါညာဒီလိုကြီးနဲ့ဒါစခဲ့ကြတယ်ဒီဘက်ကကြတော့လေဒါပြည်တော်စုကြီးကိုဒါကာကွယ်ဖို့ဆိုပြီးတော့မှတစ်ခါပြန်ပြီးတော့ဟိုတိုက်ခိုက်တာတွေရှိခဲ့တယ်မပြောမဆိုရင်ကျွန်တော်တို့ဒီမှာဖက်ဒရယ်ဆိုတဲ့စကလုံးပေါ်အသေးပဲဖွင့်ဆိုချက်တွေအခုနောက်တော့ကိုပိုင်ပြဋ္ဌာန်းခွင့်နဲ့ပတ်သက်ပြီးတော့မှလူလားချက်တွေကအဲကာလတစ်ခုနဲ့တစ်ခုနဲ့ကျွန်တော်အမြင်မှာတော့မတူတော့ဘူးလို့ထင်တယ်မတူတော့တဖြည်းဖြည်းရွေးရှားလာတယ်ရွေးရှားလာတဲ့ခါကျတော့အခုနောက်ဆုံးအခြေအနေကတော့ဘလို့ဖြစ်ဖြစ်ပြောတာကတော့ဟိုတူလာတယ်တော့တော်တော်တူလာပြီဖက်ဒရယ်ဆိုတဲ့ကိစ္စကိုအရင်တော့ဆိုရင်ဒါစစ်အာဏာရှင်တွေအဆက်ဆက်ကဘယ်တော့မှအပ်အောင်သူမကြားကျင်ခဲ့ဘူးဒါပေမဲ့ပြီးခဲ့တဲ့ဒီသမ္မတဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့ဟိုဖက်ဒရယ်ကိုလက်ခံပါတယ်ဆိုပြီးတော့မှသူပြောလာကြပြီနောက်တစ်ဖက်ကတိုင်းသားတွေတောင်းဆိုတာကလည်းဖက်ဒရယ်ပြည်တော်စုပဲဆိုတော့ဒီမှာဟိုပုံကရအဖြစ်နာမည်အဖြစ်ကတော့တူနေပြီဒါပေမဲ့ဒီဖက်ဒရယ်ရဲ့အဆင့်တန်းကိုပဲပြတ်ထန်းခွင့်ဆိုရင်လည်းဘလောက်အတိုင်းတာအထီးရှိတဲ့ကိုပဲပြတ်ထန်းခွင့်လဲဆိုတဲ့ဥစ္စာတွေကတော့ဟိုညှိနှိုင်းကြမှာပေါ့နော်အဲ့ဒီညှိနှိုင်းဖို့လဲအခုလုံနေကြိုင်နေပြီဆိုတဲ့ခါကျတော့အဲ့ဒီညှိနှိုင်းမှုရလာအပေါ်မှာပဲမူတည်ပြီးတော့မှဒီနေ့ကျွန်တော်တို့တိုင်းပြည်ဘလို့သွားသိမ့်လဲဆိုတဲ့အဖြေပေါ်မယ်နဲ့ကျွန်တော်ထင်ပါတယ်တစ်ဖက်ကစိုးရိမ်စိတ်ကကိုနာတော်ကမိကုန်းကိုဖြေရရင်တော့ဒီဗမာတွေကတော့ဒီလက်ရှိပေါ့နော်ဟိုတမတော်ကိုလည်းဒါအများစုဒါသူလွှမ်းမိုးထားတယ်တိုင်းပြည်ကိုလည်းဟိုစီမံအုပ်ချုပ်တဲ့စီမံအဓိကနေရာတွေယူထားတယ်အဲသူတို့တွေကတော့အဓိကကတော့သူတို့စိုးရင်စိုးကတော့ခွဲထွက်သွားမှာပဲအဲတော့အခုဆိုရင်ဆွေးနွေးပွဲတွေပါနဲ့ပတ်သက်လို့ဦးသိန်းစိန်လက်ထက်တော်ကပြောတာတစ်ခုတည်းပဲခွဲထွက်တဲ့ကိစ္စကမပါဘူးဆိုရင်ဘာမှဆိုဆွေးနွေးရတယ်ဆိုတဲ့သဘောမျိုးပဲဆိုတော့အခုဆိုရင်တော့ခွဲထွက်တယ်ဆိုတဲ့ကိစ္စကိုတိုင်းသားတွေလည်းကျွန်တော်နားလည်တော့မပြောကြတော့ဘူးဆိုတော့ဒီဗမာပြည်ဘက်ကလည်းဟိုစိတ်ပူစရာမရှိတော့ဘူးလို့ထင်ပါတယ်အဲဒီလိုမျိုးပေါင်းစည်းမဲ့ပြည်တော်စုဆိုတဲ့ပုံစံနဲ့ပတ်သက်ပြီးတော့ပဲဘလောက်တိုင်းတာထိခွဲဝေပြီးတော့မှဟိုရှင်းသုံးကြမလဲကိုလာတော့ပြောတဲ့မန္တန်ကြီးသုံးခုကိုဘလို့ခွဲဝေကြမလဲဆိုတာကတော့ဟိုဆွေးနွေးညှိနှိုင်းကြရမှာပေါ့နော်အဲ့ဒီအတွက်ပဲ27ပင်လုံးကြီးလာကန်တို့ဘာလို့ဆိုတဲ့ဥစ္စာကိုအပြန်ပြီးတော့လုပ်ဖို့ကြိုးစားနေကြတယ်လို့ပဲနားလည်ပါတယ
်ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါအခုကျမတို့သောရရှင်တွေကိုကျမအလှည့်ပေးပါမယ်ပထမဆုံးတော့ကိုစလိုင်းပွေကုံကျမဝင်ရောက်ဆွေးနွေးပါရှင
်အခုချိန်မှာပထမချက်ထားအနေနဲ့ကျွန်တော်တို့အဆင့်အတန်းကိုဘလောက်ထိမြှောက်နိုင်မလဲဆိုရင်ကျွန်တို့ကိုတိုင်းရင်းသားဖက်ကတကယ်လို့ရှင်တဲ့ဥစ္စာကြီးကနည်းနည်းဟိုဟာအကြီးကြီးလုံးမဲ့ဆိုရင်တမတော်ကနားမလီသေးပဲနဲ့မလက်ခံသေးပဲနဲ့ဖြစ်နေဆိုရင်ကျွန်တို့ရှစ်အနာကမှတကယ်ခိုင်မာတဲ့အနှစ်သာရပုံမူပြီးွားတဲ့ဖေဒရာကိုမရောက်ခင်မှာအဲတမတော်ကတစ်ခုခုလှုပ်တွားရင်ကျွန်တို့ပြည်လုံးကဲတူတော်ညီလာခံကဟိုအကျိုးမရှိပဲနဲ့ဖြစ်မှာကိုလည်းအင်တာမဆိုရင်လေဒါကြောင့်မနိုင်ချီတုံးချက်မှာကျွန်တို့အနှစ်သာရပိုင်းနဲ့နှစ်ဆင့်တန်းပိုင်းကိုအများကြီးမသွားဘဲနဲ့ဩအနေတော်ယုံလောက်နဲ့အခုလုံးလုံးဆရာတော့ကျွန်တော်တို့သွားပြီးမှနောက်ကျွန်တော်တို့ဒီမိုကရေစီရင့်ကျက်လာတဲ့ချိန်မှာပြည်သူတို့ကလည်းအသိဉာဏ်တိုးလာတဲ့ချိန်တက်မတော်ကလည်းတော်နိုင်ငံကြီးကိုသူတို့နားလည်လာတဲ့ချိန်မှာတဖြည်းဖြည်းနဲ့အဆင့်ကိုတိုးမြှင့်ပြီးတော့မှ
ကျွန်တော်တို့တိုင်းရင်းသားတွေတည်တံ့အခြေခံဥပဒေတွေကျွန်တော်တို့ရည်ဆွေးတဲ့နေရာမှာပုံပြီးတော့အဆင့်တက်ကိုပုံပြီးတော့ပို့ပြီးတော့တတိပြမြင့်လာရင်တော့ပိုကောင်းမယ်အခုခရရနဲ့ဒီလောက်အကြီးမားကြီးကျွန်တော်စစ်မင်းကိုတွားမယ်ဆိုရင်တော့နည်းနည်းအခက်ခဲရှိမလို့ထင်တော့အဲ့ဒါတွေကိုနည်းနည်းဆွေးနွေးချင်ပါတယ်ဆက်ပါ
ဟုတ်ကဲ့ပါရှင်ကျေးဇူးပါတဖန်းဆောင်ရှိပါတယ်ရှင်ဝင်ရောက်ဆွေးနွေးပါရှင
်ဟုတ်ကဲ့ပါမကျွန်တော်ကဒီကွန်မန်ပြတ်တော့ခွင့်ဆိုတာလူမျိုးတစ်မျိုးရဲ့ရပ်ပိုင်ခွင့်အခြေခံအခွင့်အရေးအတွက်ပေါ့နော်တို့ကျွန်တော်တို့တိုင်းရင်းသားတွေကလက်နဲ့ဆွဲခင်တော်လန်ပြီးတော့ February မူကိုတောင်းဆိုခဲ့တာဖြစ်တယ်ပေါ့နော်ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ February မူဆိုတာတိုင်းရင်းသားအလုံးအတွက်တိုင်းရင်းသားအလုံးလို့ပြောတဲ့အဲမှာနော်အလုံးပေါ့နော်ကချင်ရခင်ရှင်းမှုပေါ်မှာရခိုင်ရှမ်းပေါ့နော်ပမာအပါဝင်ဖြစ်တယ်ပေါ့နော်ဒီမှာလည်းမနေတဲ့နေပမာရီအကုန်လုံးလည်းကျွန်တော်တို့နဲ့ဘဝတူတိုင်းရင်းသားတွေပါပဲ
အဲ့တော့ကျွန်မဆရာဦးထွန်းစော်ကိုဒီစာရီခုနဆွေးနွေးသွားတဲ့သောရရှင်နေဆွေးနွေးချက်တင်နဲ့ပတ်သက်ပြီးတော့တလက်ပြန်ပြီးတော့ဟိုဆွေးနွေးပေးစီချင်ပါတယ်ရှင်ဒီကိစ္စမှာတိုင်းရင်းသားတွေတောင်းဆိုနေတဲ့လိုလားနေတဲ့ကိုပိုင်းပြထန်းခွင့်ပေါ့နော်တိုင်းရင်းသားရေးရနဲ့ပတ်သက်ရောပဲဖြစ်ဖြစ်ကိုယ့်ရဲ့နေမြေတွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်ဒီကိုပိုင်းပြထန်းခွင့်ဟာငင်းချန်းစွာအတူရှင်တွဲနေထိုင်ရေးဒီပြည်တော်စုမပြိုကွဲရေးပေါ့နော်ဒီပေါ်မှာဘလောက်အာမခံနိုင်ပါသလဲရှင
်ဟုတ်ကဲ့ကိုပိုင်းပြထန်းခွင့်ရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့အခုလက်ရှိရှိနေတဲ့အတိုင်းပြည်ရဲ့အခြေခံပြည်ထနာတွေကတော့ကျွန်တော်တို့90ရာခိုင်နှုန်းကျော်လောက်ကိုကျွန်တော်တို့ပြီးသွားမယ်လို့သဘောရှိပါတယ်ဒီကိုပိုင်ပြတ်ထန့်ခွင့်ကဘာကိုအမတ်ခံလဲဆိုတော့ကျွန်တော်တို့တိုင်းရင်းသားတွေရဲ့မိမိကံကြမ္မာကိုမိမိဖန်တီးဆုံးဖြတ်ပိုင်ခွင့်ဆိုတော့အချက်ကိုသွားပြီးအမတ်ခံပါတယ်အဲ့ဒါကြောင့်ကိုပိုင်ပြတ်ထန့်ခွင့်ကဒီအချက်ပေါ်မှာအမတ်ခံထားတဲ့အတွက်ဒီအချက်သာရှိလို့ရှိရင်ခုနပြောတဲ့ပြဿနာရက်တွေကတော်တော်လေးပြင်းပြောင်းသွားနိုင်ပါတယ်ရှိရှိနေတဲ့အခုတိုင်းပြည်ရဲ့နှစ်ပေါင်း80နီးပါးပြည်တွင်းစစ်လေးပဲအဲ့ဒီပုံမှာမူတည်နေတာဖြစ်ပါတယ်ကျွန်တော်တို့ဖက်ဒရယ်တံတန်းကိုပေါ်ဆောင်တဲ့အခါမှာလည်းပဲကိုပိုင်ပြတ်ထန့်ခွင့်အခွင့်အရေးဘယ်လောက်ရှိလဲမရှိဘူးလေပေါ့နော်အဲ့ဒါနဲ့တိုင်းတာလို့ရပါတယ်ခုနကကျွန်တော်တို့ပြောတဲ့ Federal ရဲ့အောက်မှာရှိတဲ့နှစ်သာရ၃ခုလို့ပြောလို့ရတဲ့ Democracy ရဲ့မျိုးသားတန်းတူရေးကိုပိုင်ပြတ်ထန်းခွင့်ပေါ့နော် Democracy ရေးဆိုတာမှလည်း Democracy အစ်စ်မှန်ဖြစ်မယ်ဆိုလို့ရှိရင်အာဏာဟာလူထုလက်ထက်မှာရှိပါတယ်အာဏာကလူထုထံမှနေဆင့်သက်တာဖြစ်ပါတယ်အဲ့လို Democracy မျိုးဖြစ်ရမယ်အဲ့ဒီအခြေခံအောက်မှာမှကျွန်တော်တို့မျိုးသားတန်းတူရေးကိုကိုပိုင်ပြတ်ထန်းခွင့်တို့ပေါ်ဆောင်လို့ရပါမယ်ဒီချက်တွေကတခုနဲ့တခုချိတ်ဆက်နေတယ်ပေါ့နော်အဲ့ဒါကြောင့်ကိုပိုင်ပြတ်ထန့်ခွင့်တခုတည်းကိုတီးတန့်ပြောလို့မရဘဲနဲ့ကျွန်တော်ဒီသုံးခုစလုံးကိုတွဲလုံးကိုပြောရမှာဖြစ်ပါတယ်အဲ့ဒီအောက်မှာမှကျွန်တော်တို့စစ်မှန်တဲ့ Federal ပြည်ထောင်စုတံတန်းကပေါ်လာမှာဖြစ်ပါတယ်အဲ့ဒါကြောင့်မို့ကိုပိုင်ပြတ်ထန့်ခွင့်အနေထားကိုကျွန်တော်တို့ကကြည့်တဲ့အခါမှာဒီမန္တန်ကြီး၃ရက်ကိုအာဏာခွဲဝေကျင့်သုံးတဲ့အခါမှာဘယ်လိုခွဲဝေကျင့်သုံးကြမလဲအဲ့ဒီကနေတစ်စင်းတက်ပြီးပြောမယ်ဆိုရင် Federal ဖွဲ့စည်းပုံခြေခံဥပဒေစီကိုရောက်သွားပါတယ်တိုင်းပြည်ရဲ့အခုမူလဘူတာပြဿနာရင်းကအဲ့ဒါပါပဲကျွန်တော်တိုင်းပြည်ကိုဘယ်လိုတိဆောက်ကြမလဲကွန်မင်းတကယ်သာ holding တကယ်သာဒီပုံစံနှစ်ခုကိုဒီနေ့အချိန်ကာလမှာတော့ရောထွေးပြီးတော့သွားမယ်ဆိုတော့အနေထားမှာရှိနေပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံပေါ့နော်ဖွဲ့စည်းပုံအကျတည်ပြဿနာကိုဖြည့်ချင်းကြော်လောက်ဖို့အတွက်လေဒီကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ပုံမှာမူတည်နေတဲ့အချက်တခုဖြစ်နေပါတယ်
ဟုတ်ကဲ့ပါရှင်ဆရာဦးစီသူအောင်မြင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးပေးပါရှင်တိုင်းရင်းသားတွေလိုလားနေတဲ့ဒီကိုပိုင်ပြထန်းခွင့်ပေါ့နော်ဆိုတာနဲ့ပတ်သက်ပြီးတော့ဒီအများစုနားလည်ထားတဲ့သဘောထားဒီပေါ်မှာစိုးရင်ချက်ဆရာခုနတော့ဆွေးနွေးသွားပါတယ်ဖက်ဒရယ်ဆိုတဲ့ကိစ္စပေါ်မှာတော့အများစုကသဘောတူတယ်ဆိုတဲ့ခါတော့အသေးစိတ်အချက်လက်ပေါ့နော်ကိုဟာကိုအစိုးရကနေပြီးတော့ကိုပြည်နယ်တွင်မှာကိုဟာကိုအုတ်ချုပ်ကြမလားဒီပေါ်မှာဆရာဘလို့အတိုင်းအတာလောက်ထိဖြစ်လာနိုင်တယ်လဲရှင်ဆရာဒါလေးဆွေးနွေးပေးပါ
အဲ့ဒါနဲ့ပတ်သက်လို့အခုလောလောဆယ်ဟိုလူတို့ကြားထဲမှာရောတိုင်းသားတွေကြားထဲမှာပါတချို့တော့ဟိုလက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးတော့မှဟိုနားလည်မှုလွဲနေတာတွေရှိတယ်ဒီကုဏတော်ကလို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့တိုင်းသားအခွင့်အရေးတွေဘာလို့ပြောမယ်ဆိုရင်ကျွန်တော်တို့နားလည်တာကဒါဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတွားဖို့အဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုတွားဖို့ဆိုရင်ဟုတ်တယ်ကျွန်တော်တို့ဒီပြည်မကြီးမှာလည်းပြည်ထောင်စုကြီးတစ်ခုလုံးမှာလည်းပြဿနာရှိနေတယ်အဲ့ဒါပါလဲဆိုတော့ဒီတပ်မတော်ကဒီဖွဲ့စည်းပုံနဲ့ဒီခုနတော့လို့ပြည်သူလူထုရွေးကောက်ခံလိုက်တဲ့အစိုးရနဲ့ကင်းလို့ပြီးတော့မှသူ့ဘာသာသူပြည်ကြားတည်ရှိနေတယ်ဆိုတော့ပြဿနာကြီးဒါလည်းပြဿနာအကြီးကြီးပဲအဲ့ဒီဥစ္စာကိုလည်းဒါဖြေရှင်းရမယ်ဒါအဲ့ဒါမရှိသေးသေးတော့ဒါဒီမိုကရေစီနိုင်ငံလို့လည်းခေါ်လို့မရဘူးဒီတိုင်းပြည်မှာအဲ့ဒါရှိနေသလိုမျိုးတစ်ဖက်ကတိုင်းသားတွေနဲ့ပတ်သက်တဲ့နားလည်မှုမှလည်းအတဟိုဒါတကယ်လို့သာဒါကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေရှိလာရင်ပြည်နယ်တွေလွတ်လွတ်လပ်လပ်ဖက်ဒရယ်ပြည်ထောင်စုပုံစံဖြစ်လာရင်ကချင်ပြည်နယ်ကိုဟုတ်ကဲ့ဦးကပဲအုတ်ချုပ်ရမလို့လို့ကရင်ပြည်နယ်ကိုခင်ယူရပဲအုတ်ချုပ်ရမလို့လို့ဆိုတဲ့ပုံစံမျိုးကမှားနေတယ်တကယ်တကယ်ကြတော့တကယ်တော့ဒီဥစ္စာတွေကလက်နက်ကင်တပ်ဖွဲ့တွေပဲအဲ့တော့ဒီအဖွဲ့အစည်းတွေကတကယ်ဖက်ဒရယ်ပြည်ထောင်စုဖြစ်လာပြီဆိုရင်ဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှကချင်ပြည်နယ်မှာဘယ်သူအုတ်ချုပ်မလဲဆိုရင်ဒီလူတို့ရွေးကောက်တင်မြှောက်လိုက်တဲ့ဒါပါတီတာဝန်ရှိတဲ့လူတွေအဲ့ဒီဒီလူရွေးကောက်လိုက်တဲ့လူတွေကဒါပဲအုတ်ချုပ်ရမှာပဲ
ဆိုတော့အဲ့ဒီဥစ္စာမျိုးတွေနားလည်မှုတွေကလွဲနေတယ်တော်ရင်လက်နက်ကင်ဟိုအဖွဲ့စည်းတွေကလည်းဟိုပြောမယ်ဆိုရင်ဒါဥမာမြောက်ပိုင်းကဒီ KIO နဲ့တောင်ပိုင်းက KNU နဲ့တော့မတူဘူး KNU ဆိုရင်ဒါသူကဒီမိုကရေစီကိုလေးစားလိုက်နာပြီးတော့မှဒါအားလုံးရွေးချယ်မှုတွေနဲ့ conference တွေပိုင်းနဲ့ congress တွေနဲ့သူကဒါဟိုအကောင်းဆုံးညီကောက်တင်မြောက်တာတွေလုပ်တယ် KIO ဘက်မှာဆိုရင်ဘာမှမရှိဘူးဆိုတော့ဒီလိုအနေအထားမျိုးတွေကိုနားလည်မှကျွန်တော်တို့အဲ့ဒီ federal ဆိုတာတိုင်းသားတွေကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတာတိုင်းသားအဲ့ဒီပြည်နယ်မှာနေထိုင်တဲ့လူတွေရဲ့နေပြီးရွေးချယ်လိုက်တဲ့အဲဥစ္စာကသာအဖွဲ့ကြီးကသာပါတီကသာအစိုးရဖွဲ့ပြီးအုပ်ချုပ်ရမှာဆိုတဲ့သဘောမျိုးကိုကျွန်တော်တို့နားလည်မှသာနှစ်ဖက်အပြန်အလှန်ညှိနှိုင်းလို့ရမယ်သဘောလို့ကျွန်တော်နားလည်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအမေရိကန်ပြည်ထောင်စုကကိုလှမောင်စောင့်နေတာတော်တော်ကြာပါပြီကျေးဇူးတင်ပါတယ်ကိုလှမောင်ဝင်ရောက်ဆွေးနွေးပါရှင့
်ကျွန်တော်ပြောချင်တာကတော့ဒေါက်ဆန်းစုကြည်အခုတွေ့ဆုံဆွေးနွေးနေတဲ့တိုင်းသားကောင်းဆောင်တွေကိုကျွန်တော်ပြောပြပါတယ်ကျွန်တော်တို့စစ်ပေါင်းများစွာဒီဥစ္စာကကျွန်တော်တို့ဟိုစီစဉ်မျိုးဆက်ကိုကျွန်တော်တို့ကဟိုဒီလက်နက်ဆောင်မှကြီးကဖြစ်လာတာဗျအခုကကိုယ်ပိုင်အုပ်ချုပ်ရေးဒေသပဲဖြစ်ဖြစ်ရှားဒေသတွေမှာပဲဖြစ်ဖြစ်တိုင်းသားတွေကကိုယ့်ကိုယ်ကိုအုပ်ချုပ်ခြင်းရတယ်ကိုယ်ပိုင်ကာထမ်းမှုတွေလိုချင်ရဆိုတော့ကျွန်တော်တို့မငင်းပါဘူးသို့တော်လည်းကျွန်တော်တို့ဒေါက်တာဆန်းစုကြည်ကအခုဒီတစ်ဆင့်ပြီးလို့ရှိရင်သူကကာလုံဆိုတော့ဟာလားဟိုစစ်တပ်ကြီးနဲ့စစ်တပ်အောက်ဆုံးနဲ့သူကဆိုးနေအောင်မှဖြစ်တဲ့တည်းကြောင့်တိုင်းနာကောင်းဆောင်တွေကအခုချိန်မှာဒေါက်အောင်ဆန်းစုကြည်လို့ဟိုသမသမချရတဲ့ခေါင်းဆောင်တယောက်ရရတဲ့အချိန်မှာဟာစမ်းနိုင်ဆုံးဆွေးနွေးပါစမ်းနိုင်ဆုံးစီလုံးညီကိုရအောင်လှုပ်ဆောင်ပါ
ဟုတ်ကဲ့ပါကိုလာမောင်ကျေးဇူးပါရှင်အခုဒီကိုလာမောင်ဆွေးနွေးသွားတဲ့အချက်ကိုပဲကျွန်မဆရာဦးထွန်းစောကိုတစ်လှည့်ဆွေးနွေးပေးစေချင်ပါတယ်ဆရာဦးထွန်းစောအခုဒေါက်အောင်ဆန်းစုကြည်ဦးဆောင်နေတဲ့ဒီဆရာတို့နဲ့ငင်းချမ်းရေးလုပ်ငန်းစဉ်ပေါ့နော်ဘလောက်မျှော်လင့်ချက်ရှိပါသလဲရှင်ဆရာတို့အပေးယူအ short အတင်ဘလောက်လုံနိုင်မယ်လို့ဟိုမြင်ထားပါလဲ
ဟုတ်ကဲ့ကျွန်တော်ဒီကိစ္စတွေကိုလည်းမကြာပြောဖြစ်ပါတယ်ဒီကျွန်တော်တို့အ short အတင်ဆိုတဲ့စကလုံးပေါ့နော်ဒါစီစဉ်နှိမ့်နိုင်မှုမှာရှိရပါမယ်အခုနာကျွန်တော်တို့ကိုပိုင်ပြတ်ထန့်ခွင့်ဆိုတာကကျွန်တော်တို့တိုင်းရင်းသားတွေထဲမှာဒါအနည်းဆုံးအောက်ဈေးဖြစ်ပါတယ်နော်ကျွန်တော်တို့ဒါအမြင့်ဆုံးမဟုတ်ပါဘူးအနည်းဆုံးအောက်ဈေးဖြစ်ပါတယ်ဆိုတော့အဲ့ဒီအခြေခံ baseline ကနေကျွန်တော်တို့နော် minimum requirements ပေါ့နော်အနည်းဆုံးလိုအပ်ချက်ဖြစ်ပါတယ်ဆိုတော့အနည်းဆုံးလိုအပ်ချက်ကိုကျွန်တော်တို့ဖြည့်ဆည်းနိုင်မှာပဲကျွန်တော်တို့ဒီရှေ့ဆက်သွားလို့ရမှာဖြစ်ပါတယ်ဒါအပေးယူစကားရပြောမယ်ဆိုရင်အဲ့လိုမျိုးပြောရမှာဖြစ်ပါတယ်ကျွန်တော်တို့ကိုယ်ပိုင်ပြတ်တန်းခွင့်ဟာအမြင့်ဆုံးတောင်းဆိုချက်မဟုတ်ပါဘူးဒါအနည်းဆုံးဖြစ်ပါတယ်ဒီအခြေခံပေါ်မှာသွားမယ်ဆိုလို့ရှိရင်ကျွန်တော်တို့မျှော်လင့်ချက်တွေအများကြီးရှိပါတယ်ဒီရှေ့ဆက်သွားမဲ့ဒီကျွန်တော်တို့ဖြစ်စဉ်တစ်ချောင်းလုံးမှာတော့ကျွန်တော်တို့အကောင့်ဘက်ကနေပဲရှုမြင်ထားပါတယ်။ဒေါက်ဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့အခါမှာလည်းပဲပွင့်ပွင့်လင်းလင်းနဲ့နော်။အဲပြီးခဲ့တဲ့နေ့ကပဲကျွန်တော်တို့ကောင်းဆောင်တွေကြားထဲမှာဆွေးနွေးနိုင်ခဲ့ပါတယ်။နားလည်မှုတွေလည်းတော်တော်များများရရှိခဲ့ပါတယ်။ဆိုတော့ကျွန်တော်တို့ရှေ့ဆက်သွားဖို့ဖြစ်စဉ်မှာတော့ကျွန်တော်တို့ဒီ Federal နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့အပြည့်အဝကိုရှိတဲ့နော်စစ်မှန်တဲ့ဒီတော့သူစနစ်ကိုသွားမယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့မျှော်လင့်ချက်တွေအများကြီးထားလို့ရတယ်လို့မြင်ပါတယ်
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါရှင့်ကျမတို့ရဲ့ဒီအစည်းအဝေးအဆုံးမသတ်လေးခင်မကိုစောချစ်မောင်ရေးထားတဲ့ဟာလေးနဲ့ပဲအဆုံးသတ်လိုက်ချင်ပါတယ်ကိုပိုင်ပြဋ္ဌာန်းခွင့်ဆိုတာကတိုင်းရင်းသားတွေမိမိတို့အရေးကိုကိုယ်တိုင်ဥပဒေပြဋ္ဌာန်းဖို့ဖြစ်ပါတယ်လို့သူကဆွေးနွေးသွားပါတယ်ရှင့်ကျမတို့ရဲ့အင်ကာနိညာချန်တိုက်ရိုက်လေးလိုက်အစည်းအဝေးကဒီမှာပဲအဆုံးသတ်ခွင့်ပြုပါပါဝင်ဆွေးနွေးကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ဒါကတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုမတ်တင်ကြီးထိုက်တင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကနေခုလိုထုတ်လွှင့်နေတဲ့တိုက်ရိုက်လေးလိုက်စီစဉ်ကိုစနေနေ့ညမှာလည်းကျမတို့တင်ဆက်နေပါရရှင်။သရရှင်ကြီးရဲ့အမြင်တွေပါဝင်ဆွေးနွေးကြပါလို့ဖိတ်ခေါ်ပါရနော
်။ American Soya ရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။အစိမ်းအောင်ဒေါ်လန်ကြီးရဲ့ဖခင်ကြီးလို့ကြေကြေပြန့်ပြန့်တင်စားခေါ်ပေါ်ခံရတဲ့နိုဘယ်ဆုရစိုက်ပျိုးရေးပညာရှင်နော်မန်ဘောလက်ဟာ1986ခုနှစ်ကကမ္ဘာစားနပ်ရိက္ခာစုကိုစတင်ဖန်တီးခဲ့ပါတယ်။ဒီစုဟာစိုက်ပျိုးရေးနဲ့အာဟာရဆိုင်ရာနိုဘယ်ဆုလို့လူသိများပြီးကမ္ဘာတဝှမ်းမှာစားနပ်ရိက္ခာတွေရဲ့အရေးအသွေးအရေးအတွက်နဲ့ရယူစားသုံးမှုတွေတိုးလာအောင်လုပ်ပေးခြင်းအပြင်လူသားအရင်းမြစ်ဖွံ့ဖြိုးမှုကိုမြင့်တင်ပေးတဲ့လူပုဂ္ဂိုလ်တွေရဲ့အောင်မြင်မှုကိုအသိမှတ်ပြုတဲ့အနေနဲ့ချီးမြှင့်တာဖြစ်ပါတယ်။အခုနှစ်မှာတော့ဒီစုကိုလူပုဂ္ဂိုလ်၄ဦးကိုပေးအပ်ခဲ့ပါတယ်။သူတို့၄ဦးလုံးဟာအဓိကထားစားသုံးတဲ့စားနပ်ရိက္ခာတွေရဲ့အာဟာရဓာတ်ကိုတိုးတက်စေဖို့နဲ့စားလောင်မှုသိမ့်မှုတွေလျှော့ချနိုင်မှုအတွက်ဓာတ်သတ္တုနဲ့ဗီတာမင်တွေဖြည့်တင်းပေးဖို့ကိုလှုံ့ဆော်ခဲ့ကြသူတွေပါ။က ကိတ်ဗာတီနိုင်ငံကဒေါက်တာမာရီယာအန်ဒရိတ်ယူဂန်ဒါနိုင်ငံကဒေါက်တာရောဘတ်မဝန်ဂါနဲ့အမေရိကန်ပြည်ထောင်စုကဒေါက်တာဂျန်လိုးတို့ဟာနိုင်ငံတကာအာလူးသီးနှံဆိုင်ရာစင်တာမှာအလုပ်လုပ်ကြတဲ့သူတွေပါသူတို့ဟာအာဟာရဓာတ်နဲ့ဗီတာမင်ပါဝင်မှုအားဖြည့်ပေးတဲ့နည်းပညာမှာအကြီးမားဆုံးအောင်မြင်မှုတစ်ခုဖြစ်တဲ့လိမ္မော်ရောင်ကစုံဥကိုဖန်နီးနိုင်တဲ့အတွက်ဂုဏ်ပြုခံခဲ့ရတာဖြစ်ပါတယ်သိပ္ပံပညာရှင်တွေဖြစ်တဲ့ဒေါက်တာအန်ဒရစ်နဲ့ဒေါက်တာမဝန်ဂါတို့ဟာကစုံဥတွေကိုဗီတာမင် A ပါဝင်မှုမြင့်မားလာအောင်မျိုးဆက်ဖန်တီးခဲ့ကြပြီးဒေါက်တာလိုးကတော့အာဖရိကနိုင်ငံ10နိုင်ငံမှာရှိတဲ့မိသားစုနှစ်တန်းလောက်ကဒီကစုံဥတွေစိုက်ပျိုးလာဖို့နဲ့ဝယ်ယူစားသုံးကြဖို့အာဟာရဆိုင်ရာလေ့လာစူးစမ်းမှုနဲ့လှုပ်ဆောင်မှုအစီအစဉ်တွေဖန်တီးပြီးစီရင်နိုင်ခဲ့တာဖြစ်ပါတယ်ဗီတာမင် A ချွတ်တဲ့မှုဟာဖွံ့ဖြိုးဆဲနိုင်ငံတွေမှာဒုက္ခအပေးဆုံးအာဟာရချွတ်တဲ့မှုပုံစံတစ်မျိုးဖြစ်ပြီးကလေးငယ်တွေအမြင်အာရုံပျက်စီးစေတဲ့အဓိကအကြောင်းလည်းဖြစ်ပါတယ်။ဒီအာဟာရချွတ်တဲ့မှုကြောင့်ခန္ဓာကိုယ်ကြုံလီသေးကွေးတာအသက်၅နှစ်အောက်ကလေးငယ်တွေမှာကိုယ်ခံအားကျဆင်းစေတာဝတ်သက်ပေါက်တာငှက်ဖျားနဲ့ဝမ်းပြက်ဝမ်းလျှောလိုယောဂါတွေဖြစ်ပြီးသေဆုံးမှုဘေးအန္တရာယ်ကို22ရာခိုင်နှုန်းလောက်တိုးလာစေပါတယ်။ဒီစုရှင်နောက်တဦးဖြစ်တဲ့အမေရိကန်ပြည်အောင်စုကဒေါက်တာဟောဝတ်ဘိုယစ်ကတော့နိုင်ငံတကာစားနပ်ရိက္ခာမူဝါဒသုတေသနအင်စတီကျူရဲ့ Harvard Plus အဖွဲ့ကိုတည်ထောင်သူဖြစ်ပါတယ်။သူကတော့ကမ္ဘာတဝန်းမှာအပင်တွေမျိုးဆက်စိုက်ပျိုးတဲ့နည်းလမ်းကိုအသုံးပြုပြီးသီးနှံတွေမှာအာဟာရဓာတ်တွေဖြည့်တင်းပေးနိုင်မှုအဖွဲ့အစည်းပေါင်းစုံပူးပေါင်းအကောင့်တွေပေါ်ကြဖို့အတွက်လမ်းသစ်ထွင်ခဲ့သူပါ။အကျိုးဆက်အနေနဲ့တန်ဓာတ်နဲ့ဇင်ဓာတ်တွေဖြည့်တင်းပေးထားတဲ့ပယ်ဆန်ဂျုံပြောင်းဆန်တွေနဲ့ဗီတာမင် A ကျွဲဝတဲ့ကာဆာဗာပြောင်းဘူးလိမ္မော်ရောင်ကစုံဥတွေကိုစမ်းသပ်စိုက်ပျိုးပြီးနိုင်ငံပေါင်း40ကျော်မှာဖြန့်ဖြူးပေးနိုင်ခဲ့ပါတယ်။ဒီအမျိုးသားအမျိုးသမီးတွေဟာသူတို့ရဲ့ကဏ္ဍအသီးသီးမှာအကောင်းဆုံးသူတွေကိုကိုးစားပြုပါတယ်။သူတို့ရဲ့ပါရမီစွမ်းအင်နဲ့ကျွမ်းကျင်မှုတွေကိုပိုကောင်းတဲ့ကဘာကြီးဖြစ်လာအောင်လုပ်ရမှာအသုံးပြုဖို့အတွက်ရွေးချယ်ခဲ့ကြသူတွေဖြစ်ပါတယ်လို့ USAID အဖွဲ့ကအုတ်ချုပ်ရေးမှူးဂီယယ်စမစ်ကပြောကြားခဲ့ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစေရှင်။ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။မဆုမြတ်မွန်ကပြောပြမှာပါရှင်။
တူရကီနိုင်ငံမှာမအောင်မြင်ခဲ့တဲ့စစ်တပ်အာဏာသိမ်းမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေကိုကူညီဖို့အမေရိကန်သမ္မတဘရက်အိုဘားမားကတူရကီသမ္မတရီဆက်တာယစ်အာဒိုဝန်ကိုကန့်လှန့်ခဲ့ပါတယ်။အန်ကာရာမြို့တော်မှာအာဏာသိမ်းဖို့ကြိုးစားမှုဖြစ်ပြီး၄ရက်ကြာအင်္ဂါနေ့တုန်းကသမ္မတအိုဘားမားကသမ္မတအာဒိုဝန်စီကိုဖုန်းနဲ့ဆက်သွယ်ပြီးတော့စုံစမ်းစစ်ဆေးမှုတွေမှာဒီအမေရိကန်ကသင့်တော်တဲ့ကူညီထောက်ပံ့မှုတွေပေးသွားမယ်လို့ပြောကြားခဲ့တဲ့အကြောင်းအင်ဂျီရောကပြောပါတယ်။အာဏာသိမ်းဖို့ကြိုးစားမှုကိုသမ္မတအိုဘားမားကအပြင်းထန်ရှုံချခဲ့တယ်လို့နောက်ဆက်တွဲအရေးယူမှုတွေကိုဒီမိုကရေစီအဆောက်အုံတွေနဲ့တရားဥပဒေစိုးမိုးမှုအပေါ်ပြည်သူတွေရဲ့ယုံကြည်မှုမပြောက်အောင်လှုပ်ရှားဖို့အတွက်ကိုလည်းတူရကီသမ္မတကိုတိုက်တွန်းခဲ့တယ်လို့အင်ဂျီရောကပြောပါတယ်။အင်ချမ်းမြေလုပ်ငန်းရှင်ဘီလီယံနာတထေးကြီးဒေါ်နယ်ထရမ့်ကို2016ခုနှစ်အတွက်အမေရိကန်ရီပပ်ဘလစ်ကန်ပါတီရဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်မဲပေးရွေးချယ်လိုက်ကြပါပြီ။အမေရိကန်ပြည်ထောင်စု Ohio ပြည်နယ် Cleveland မြို့မှာကျင်းပနေတဲ့ Republican Party ညီလာခံဒုတိယနေ့ဖြစ်တဲ့အင်္ဂါနေ့မှာညီလာခံကိုတက်လာကြတဲ့ဒီပြည်နယ်အသီးသီးကပါတီကိုယ်စားလှယ်တွေကအမေရိကန်နိုင်ငံရဲ့အတိုင်းအဝိုင်းမှာအပြင်းလူလို့သတ်မှတ်ထားတဲ့ Donald Trump ကိုလိုအပ်တဲ့ကိုယ်စားလှယ်မဲအရေးအတွက်1238မဲပြည့်သည့်အထိပြည်နယ်တစ်ခုချင်းစီအလိုက်အတန်နဲ့ရွေးချယ်တင်မြှောက်လိုက်ကြတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ရေနံနမိတ်ကိစ္စတင်းမာနေမှုကိုအပြန်အလှန်ဆွေးနွေးဖို့တရုတ်ဘက်ကကမ်းလှမ်းချက်ကိုဖိလစ်ပိုင်နိုင်ငံကအင်္ဂါနေ့တုန်းကပယ်ချလိုက်ပါတယ်။တောင်တရုတ်ပင်လယ်တွေကရေပြင်နယ်နမိတ်တွေကိုတရုတ်တို့ကပြောနေတဲ့အတိုင်းမပိုင်ဆိုင်ဘူးလို့နိုင်ငံတွေကြားအငင်းပွားမှုဖြစ်ရှင်းရေးခုံတမာတိအဖွဲ့ကအဆုံးဖြတ်ပေးထားတာနဲ့ပတ်သက်လို့တရုတ်အစိုးရကမဆွေးနွေးနိုင်ဘူးလို့ညှင်းဆန်ထားတာကြောင့်ဖိလစ်ပိုင်ဘက်ကတရုတ်ကမ်းလှမ်းချက်ကိုပယ်ချခဲ့တာဖြစ်ပါတယ်။တခါအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတပ်အမတ်ကြီးအဖြစ်နိုင်ငံသားရေးဝန်ကြီးဌာနအမြင့်တဲ့အတွင်းဝင်လည်းဖြစ်အာဆီယံရေးရာဦးစီးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးအောင်လင်းကိုခန့်အပ်လိုက်တဲ့အပေါ်မှာအမေရိကန်တန်ယုံကကြိုဆိုလိုက်ပါရရှင်
။ဒါကတော့မက်ဆူမြတ်မွန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကတော့ဦးဆက်မိုးဝေပါရှင်။အင်ဂျင်နီယာကတော့ John Elson ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နေ့နဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါရရှင်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေ။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.